Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖြာဖြာနဲ့ပြည်စုံနဲ့မနေ့ခင်ဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဇွန်လ24ရက်စနေနေ့မနေ့ဖက်အစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုင်းလူမီတာ30.40 48.50တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်အစည်းအဝေးတွေကိုတောင်းယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုနားလောင်နဲ့အတူကြီးညာပေးမှာပါဗြိတိန်နိုင်ငံမှာနေနေကြတဲ့ EU ကနိုင်ငံသား3တန်းအနေနဲ့တတူးမှဗြိတိန်နိုင်ငံတွေကလည်းထွက်ခွာသွားဖို့မလိုပါဘူးလို့ဗြိတိရှ်ဝန်ကြီးချုပ်ထရီဆန်နေကပြောကြားလိုက်ပါတယ်။အမေရိကန်နိုင်ငံထဲမှာအကြမ်းဖက်မှုတွေလှုပ်ဆောင်နေတဲ့မြောက်ပိုင်းတရိကန်နိုင်ငံတွေကလာတဲ့လူစုကိုင်း MS-13 ကိုချိန်မုံမယ်လို့အမေရိကန်တရားရေးဌာနကနေထုတ်ပြန်လိုက်ပါတယ်။လန်ဒန်မြို့ကမ်ဒန်ရပ်မှာရှိတဲ့လူနေအဆောက်အဦကလူပေါင်း 8,000 ကိုပေးလို့ရာကိုရွှေ့ပြောင်းပေးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်းရောင်
းဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံရဲ့ဝါရင်ဂီတကျယ်ဝင်းကြီးတပွင့်ကျေလွင့်သွားခဲ့ပါပြီ
အင်းမင်းပြောပါတယ်ကိုအန်ကြီးကအင်တန်သဘောကောင်းတယ်မမတို့တွေမစဝင်ကလေးဘွားတွေကသူကအဆိုတော်ကြီးဖြစ်နေပြီလေအဲ့တော့အကွမ်းကြီးတို့တချင်တွေကို300
ဂီတပညာရှင်အဆိုတော်ကိုအန်ကြီးမင်းညကကွယ်လွန်သွားတဲ့အကြောင်းနိုင်ငံတော်အစိုးရဒေါ်မမအေးကြေညာသွားတာဒီကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့လည်းတင်ပြပေးဖို့ရှိသလိုနိုင်ငံတကာအခင်းချင်းနဲ့မှာတော့ရုရှားရဲ့စီးရေးချင်းချောက်မှုတွေနဲ့ပတ်သက်လို့လည်းတင်ပြမှာဖြစ်သလိုစိတ်ဝင်စားဖွယ်ရာအိန္ဒိယနိုင်ငံမှာအင်သာစနစ်နဲ့ပတ်သက်လို့ဘယ်သူ့ကိုနာမည်ပေးထားသလဲဆိုတာတွေကိုပါတင်ပြမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့နန်းလောင်တို့ကပြောပြပေးပါအောင်ခင်ဗျာ
ဗြိတိန်နိုင်ငံဥရောပသမဂ္ဂကနေခွဲထွက်ဖို့အတွက်ဆုံးဖြတ်ခဲ့တာတနှစ်ပြည့်တဲ့အချိန်မှာပဲ EU ခေါင်းဆောင်တွေဟာ Brussels မှာနှစ်ရက်ကြာဆွေးနွေးခဲ့ကြတာဖြစ်ပြီးတောက်ကြတဲ့အစည်းအဝေးပြီးဆုံးချိန်မှာတော့ EU ကနေခွဲထွက်သွားပြီးချိန်မှာဗြိတိန်နိုင်ငံထဲမှာရှိနေတဲ့ EU နိုင်ငံတွေကနိုင်ငံသားတွေရဲ့ဌာနေအဖြစ်ရပိုင်ခွင့်ဆိုင်ရာမေးခွန်းတွေနဲ့အဆုံးသတ်ခဲ့ပါတယ်။အစည်းအဝေးမှာဗြိတိန်မှာနိုင်နေကြတဲ့ EU ကနိုင်ငံသား3တန်းရဲ့ကံကြမ်းမနဲ့ပတ်သက်ပြီးဗြိတိရှ်ဝန်ကြီးချုပ်ထရီဆန်မေးကဆွေးနွေးခဲ့တာပါ။ဗြိတိန်နိုင်ငံထဲမှာနိုင်နေကြတဲ့ဒီနိုင်ငံသားတွေအနေနဲ့ဘသူမှဗြိတိန်နိုင်ငံတဲကနေထွက်ခွာသွားဖို့မလိုသလိုသူတို့မိသားစုတွေတကွဲတပြားဖြစ်နေတာမျိုးကိုမဖြစ်စေချင်ပါဘူးလို့ဝန်ကြီးချုပ်ကပြောပါလေ။ဒါအပြင် EU ကနိုင်ငံသားတွေဗြိတိန်မှာအနည်းဆုံး9နှစ်နေထိုင်ခဲ့မယ်ဆိုရင်လက်ရှိရနေတဲ့ရပိုင်ခွင့်တွေအတိုင်းခံစားစီဖို့အတွက်ခွင့်ပြုမှာဖြစ်ကြောင်းလည်းကန့်လန့်ခဲ့ပါလေ။ဒါပေမဲ့အခုလိုဗြိတိန်ရဲ့ကန့်လန့်ချက်ဟာ EU ကမျှော်လင့်ထားတာထက်အများကြီးလျော့နေနေသလို EU နိုင်ငံသားတွေအတွက်ဆိုးရတဲ့အခြေအနေမျိုးတွေကြုံလာရနိုင်တယ်လို့ဥရောပကောင်စီအကြီးအကဲဒေါနယ်ထတ်စ်ကပြောပါတယ်။ဥရောပကော်မရှင်အကြီးအကဲယွန်ကလော့ထ်ယွန်ကာကတော့အခုလိုဗြိတိန်ရဲ့ကန့်လန့်မှုဟာပထမခြေလှမ်းတစ်ရပ်ဖြစ်ပေမဲ့လုံလောက်မှုတော့မရှိသေးပါဘူးလို့သတင်းတောက်တွေကိုပြောပါတယ်။ဗြိတိန်နိုင်ငံ EU ကနေခွဲထွက်ရေးဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေကိုတနင်္လာနေ့မှာစတင်ခဲ့တာဖြစ်ပြီးလာမယ့်နှစ်နှစ်အတွင်းမှာအပီအစီလှုပ်ဆောင်လာမှာဖြစ်ပါတယ်
။ American သမ္မတဒေါ်နယ်ထရမ့်ဟာအင်ချမ်းမြစ်တထေးဘွားရုံးကနယူးယောက်မြို့က Trump Tower မှာနေထိုင်ရတာကိုသဘောကျပုံရပေမဲ့သမ္မတဖြစ်လာချိန်မှာတော့ Iowa ပြည်နယ်ထဲက Cedar Rapids မြို့ကိုနေရတာပို့သဘောကျပုံရပါတယ်။ပို့ထူးနေ့ကမဲဆွယ်စီယုံရင်ပုံစံပြောဆိုပွဲမှာတော့ Trump အတော့ကိုတက်တောင့်သက်သားရှိနေတာကိုတွေ့ရပါတယ်။နိုင်ငံရေးသမားတွေချဲလဲကျူးဆိုတဲ့ Washington ကထွက်ပြီးတကယ်အလုပ်လုပ်တဲ့လူတွေကြားထဲနေရတာအမြဲစိတ်သက်သာရတယ်လို့လူအုပ်ကြီးက Trump ကပြောပါတယ်။ဒီလူတွေဟာ American မျိုးချစ်ပုဂ္ဂိုလ်တွေအောင်းအောစရာကောင်းတဲ့လူတွေလို့ Trump ကပြောပါတယ်။ဒီနေရာမှာလူထုပြိတက်ကိုထရမ့်မင်ခွန်ပြောတာအကျဉ်းရင်များပြီးတော့ဒီကိုလဲရှင်လန်းစွာပြင်လာလေးရှိတာပါသမရရာထူရယူပြီး9လအကြာမှာသူ့ပေါ်လူထုထောက်ခံမှုနှုန်းက40ရာခိုင်နှုန်းဝန်းကျင်သာရှိပြီးသမရတူရဲ့ပထမသက်တမ်းအတွက်နေပါတဲ့ပမာဏလည်းဖြစ်ပါတယ်စီတာရက်ပစ်ကလူထုစုဝေးပွဲကိုရောက်လာတဲ့လူတွေလိုသူ့ကိုအမခံထောက်ခံသူတွေကလည်းကဏ္ဍအတော်များများမှာသမရထရမ့်ကိုဆက်ပြီးထောက်ခံနေတာကိုစစ်တမ်းအတော်တော်များများမှာတွေ့ရပါတယ်ဂျော့ဂျာပြည်နယ်အောက်လွတ်တော်ကြားဖြတ်ရွေးကောက်ပွဲမှာသမရထရမ့်နဲ့ Republican Party ကိုပိုးပြီးတော့အားကောင်းစေခဲ့တဲ့ Karen Hedder ကအနိုင်ရပြလိုက်ပြီးနောက်တနေ့မှာပဲထရမ့်ကလူထုစုဝေးပွဲကိုအခုလိုကျင်းပတာပါသူ့အဆိုအရအဖွဲ့ရဲ့အောင်မြင်တိုးတက်မှုတွေကိုရနေတယ်ဆိုပြီးတော့ထရမ့်ကဂုဏ်ယူပြောဆိုသလိုပဲသတင်းမီဒီယာတွေကိုလည်းထရမ့်ကဝေဖန်တိုက်ခိုက်သွားပါတယ်
မြောက်ပိုင်းတရိကန်နိုင်ငံတွေလို့ခေါ်ကြတဲ့အလယ်ပိုင်းအမေရိကန်နိုင်ငံတွေဖြစ်တဲ့ El Salvador, Guatemala နဲ့ Honduras နိုင်ငံတွေကလူစုကိုင်း MS-13 ကိုချေမှုန်းဖို့အတွက် American တရားရေးဌာနကနေလှုံ့ဆော်နေပါတယ်။ Los Angeles Mashire, El Salvador, Sibi Duca de Rijama, MS Tadino Ludinare, Spain Badane, Mara Salvatru Chalu Corre Gaiha, Akukama, Pinebong Nezum Lizelama, Apoembong, Kamanji, Tatang of Titolani, B, American Bironsuma, a Champemu, Miazum Losone, a Chizon Luzo, Ganga Campi, Pione Lagera Pipari, Tavime Gangangangsaha, El Salvador Mavishini, B, American Bironsurema, Julone, Tinshare, Ludamu, Tachogu, Erigani, Season Nira. ဖြစ်ပါတယ်ဒီမှုအတွက်အမေရိကန်အစိုးရရှေ့နေပြီးစုံစမ်းလို့မရနိုင်ဖြစ်နေပါတယ်လို့အမေရိကန်တရားရေးဌာနရာဇဝတ်ဆိုင်ရာရုံးကလက်ထောက်ရှိနေချုပ်ကန်နက်စ်ဘလန်ကိုကပြောပါတယ်ဒီကိန်းကိုဖြိုခွဲနိုင်မှုအတွက်နိုင်ငံတကာကြိုးပမ်းမှုတွေတစိမ့်တစ်ပိုင်းဖြစ်နေဒီမြောက်ပိုင်းထရီဂါနိုင်ငံတွေကအစိုးရတွေနဲ့အမေရိကန်တရားရေးဌာနရာဇဝတ်မှုဆိုင်ရာရုံးကအခုခါမှာစတင်ပူးပေါင်းဆောင် lo juna nasati atelo do tiai competition mao chan na bwa ma Mr. Blanco ga thwet so ga da phit pare ayin tamara ye luwe mu chi cha ye san ya mu wa ra ri ha yoe ye de twet khu lo MS 13 gain da ri chi thwa la ra lo apit tin lai bi di gain go chein mu mu twet lou saung me lo tamara Donald Trump ga pyo cha ge ba de
ပရတီနိုင်ငံလန်ဒန်မြို့အနောက်ပိုင်းကလူခုနှစ်ဆက်ကိုဦးတည်ဆုံးခဲ့ရတဲ့လူနဲ့အဆောက်အုံတစ်ခုမီးလောင်မှုဖြစ်ပြီးတဲ့နောက်လုံချုံရေးစိုးရင်ချက်တွေမြန်မာနေတဲ့အချိန်မှာပဲလန်ဒန်မြို့ကင်ပတန်အရမရှိတဲ့လူနဲ့အဆောက်အုံတစ်ခုကမိသားစုရှစ်ရာကိုရပ်ွက်ကောင်းစီကဘေးလွတ်ရရွှေပြောင်းပေးလိုက်ပါတယ်ပရတီနိုင်ငံသဝန်းကထားမြန်လူနဲ့အဆောက်အုံတွေမှာနေထိုင်သူထားမောင်းများစွာဟာလ Camden County Chike, Georgia Golga Piovare, Yakwatu, Yakwatari, Peking Long Jumbo, Camden County Kaima Sumya Tatalu, Kamanya Lokaimi, Yakwatu Nitainu Alone, Pulin Yinazwa Pupang Sayatwa Melu Jinya Chetobiamare, Belu Yashivyang Tari Dudu Gule, Misuri, Midazu in any time what I don't like be, Nizya Loma Machine or Yayi Nitai Melu Suware, Asaungo, Pita Pinse Mamabu, Trin Tombakani Lipati Janina Pipare.
New American Sam, Manetta Nimavada season ago, Manet Chonagani, Kunan IT, Sandomita, Tonsen, Kilo has Kuton Ninga, Sandomita Lise, Kilo has Kunle Tontonia, Sandomita Lise, Kilo has Chowti Shinga, Dudia Naiwama, Sainamita, Tia Kuze, Kilo has Tinga, Kungarugani, Tolan Pinuakia.
You American thing, I'm not going to go to the college in anybody. I did that the Loma, Nalonga, and now Grandma Lu Monko Kure, Yasin Huga, Jiso Niramo, Indonesia Nangama Tamara, Joko Widow Doga, Ding Along and Long John Sicha, on Josabi Los Onibari, the cinema went Nanga, then Satari Pete, that do two boy gunny, sounds he long and he power net, when we marry Long Andre Dema, Nathan and Satagani, when we don't and bullet Josani Lapsipari, Tabimang Along and Malu Monko Kurari, Indonesia net, the cha, any. နိုင်ငံတွေကငါးဖန်လောက်သားတွေပေါ်မှာလောကကောင်းဖို့ဖြတ်မှုတွေညံပန်းနှိမ့်ဆက်မှုတွေရှိနေတာမို့ဒါတွေကိုပပြောင်းအခြေကျလှုပ်ဆောင်နေရတာဖြစ်ပါတယ်အရှိတောင်အာရှဒေတာရင်း၅လုံငန်းမှာစီကံတတ်မှတ်ချက်တွေအခုဒီရော့ရဲနေသေးတာမို့ဒီလုပ်ငန်းကနေဒုက္ခရောက်သွားသူအရေးအတွက်ကိုအခုဒီအတိအကျမသိနိုင်မှရှိနေတာပါဒါပေမဲ့တိတ်ကိုမြားမယ်လက္ခဏာရှိနေပါတယ်2016မှာအခေါ်ဆောင်ခံရပြီးအနှိမ့်ဆက် ကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံတွေက၅ဖန်လုပ်တာတွေပါနေပါတယ်။2016မှာအင်ဒိုနီးရှားနိုင်ငံမှာလူမှောင်ခုအကူခံရသူပေါင်း1100ကျော်ရှိနေတယ်လို့နိုင်ငံတကာရွှေ့ပြောင်းနှုတ်သားများအရေးဆောင်ရတဲ့ IOM အဖွဲ့ကြီးကပြောပါတယ်
။အာဖဂန်နစ္စတန်နိုင်ငံတွေမှာ IS အစွန်းရောက်အကြမ်းဖက်သမားတွေတချိန်ထိုးတိုးပွားလာနေတယ်လို့တချိန်ကသူတို့အင်အားနည်းခဲ့တဲ့ဒေသတွေမှာစီးရီလုပ်ငန်းတွေတိုးမြင့်လိုက်ပြီးအမခန့်ဒေသတွေမှာလည်းအင်အားတိုးမြင့်လာကြတယ်လို့အာဖဂန်နဲ့အမေရိကန်အရာရှိတွေကပြောပါတယ်။တဟုန်ထိုးတိုးပွားလာတဲ့ IS အကြမ်းဖက်သမားတွေကိုအာဖဂန်စစ်ဖက်အမေရိကန်လေတပ်နဲ့အမျိုးပြင်တပ်ဖွဲ့တွေဒေသခံပြည်သူစစ်တွေတာလီဘန်တွေနဲ့တခြားလက်နက်ကိုင်တပ်ဖွဲ့တွေကနေရာဒေသအပေါ်မူတည်ပြီးတော့ခုခံတိုက်ခိုက်နေကြတာပါ။ IS တို့ကိုတိုက်ထုတ်ရေးအာဖဂန်ရဲ့ပထမဦးစားပေးလုပ်ငန်းဖြစ်လာပြီး IS တို့ကိုနိုင်ငံတွင်တပ်ဖွဲ့တွေကတခါပြားမှပူးပေါင်းပြီးတော့တိုက်ပွဲဝင်ကြတာပါ IS တို့ကိုတိုက်ခိုက်တဲ့နေရာမှာအမေရိကန်နဲ့အာဖဂန်တပ်တို့ကသူတို့ရဲ့ရန်သူတာလီဘန်တွေကိုမရှောင်လွှဲနိုင်ပဲအားပေးထောက်ခံနေရတာကိုလည်းတွေ့ရပါတယ်ရှုပ်ထွေးတဲ့မြေပြင်အနေအထားတွေကြောင့်မကြာခဏဆိုသလိုအမအယွင်းတွေလုံမိကြတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ပို့ထုံးနေတဲ့ကလည်းအာဖဂန်စစ်လေရင်တွေဟာဒန်ဇာပြည်နယ်ထဲကအစိုးရတပ်သားတွေကိုချပေးရမယ်ရေနဲ့ရိတ်ခါတွေကို IS အကြမ်းဖက်သမားတွေစီမာယွင်းပြီးချပေးခဲ့မိတယ်လို့ဒေတာရဲ့အရာရှိချုပ်ရာမာတူလာတာလီစကာနီက VOA ကိုပြောပါရယ် IS အစိုးရအကြမ်းဖက်သမားတွေထဲမှာပါကစ္စတန်၊အိန္ဒိယ၊အီရန်၊အီရတ်၊ဆီးရီးယား၊ရုရှားနဲ့အာရှအလဲပိုင်းတိုင်းပြည်ကစစ်သွေးကြတွေပါဝင်နေတယ်ဆိုပြီးသတင်းတွေလည်းထွက်ပေါ်နေပါရယ်
2024 Olympic အားကစားပွဲတော်ကိုအင်ရှင်ဖြစ်တဲ့ကျင်းပနိုင်ခွင့်ရရေးနောက်ဆုံးကြိုးပမ်းချက်တစ်ဖြစ်နဲ့တင်းတက်နိုင်ငံ Paris မြို့တော်တဲကစိတ်ညစ်တဝိုက်ကို Olympic ပန်းချံတစ်ခုဖြစ်ပြောင်းလဲပြီးတောက်ကြတဲ့စနေနေ့မှာပွဲတော်တွေကျင်းပကြပါတယ်လွန်ခဲ့တဲ့နှစ်တရားကျော် Olympic ပွဲတော်ကိုပြင်သစ်နိုင်ငံကနောက်ဆုံးကျင်းပခွင့်ရခဲ့တာဖြစ်ပါတယ် Paris နဲ့ Los Angeles မြို့နှစ်မြို့သာ Olympic ပွဲတော်ကျင်းပနိုင်ရေးအတွက်ပြန်ဆိုင်နေကြတာဖြစ်ပါတယ
်
စနေနေ့မနေ့ကထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက် live ထုတ်လွှင့်ပေးနေပါတယ်ခင်ဗျာမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေမတင်ပြခင်နိုင်ငံတကာအခင်းအကျင်းတွေကိုလည်းကြည့်အောင်ပါရုရှားရဲ့စီးရေးချင်းချောက်မှုတွေဟာရုပ်တရက်အားဖြင့်ကြောက်မက်စရာမကောင်းလှပေမဲ့ပြည်ပကဖြစ်နိုင်တဲ့အလားအလာကိုတိုးမြင့်လာစေတယ်လို့သုံးသပ်သူတွေကဆိုပါတယ်လေရင်ပစ်ချတာတွေကြားပြန့်ဟန်တာတာတွေလက်နက်အင်အားတိစောက်မှုတွေကြောင့်ပြဿနာကြီးထွားလာနိုင်တယ်လို့တွက်ဆနေကြတာပါ VOA သတင်းတော့ Daniel Shaf မော်စကိုမြို့ကနေပေးပို့တဲ့သတင်းကိုဦးကျော်စံတကပြောပြမှာပ
ါဒီလအကင်းမှာပဲဘော်တိတ်ပင်လယ်ပြင်ပေါ်မှာလေရင်ချင်းအနိကတိလွယ်ခဲ့တာတွေဆီးရီးယားမှာရုရှားမဟာမိတ်လေရင်ကိုအမေရိကန်ပစ်ချခဲ့တာတွေကြောင့်ရုရှားနဲ့အမေရိကန်ထိတိုက်တွေ့မှုတွေဟာမတော်တဆဖြစ်တယ်လို့ဆိုနိုင်ပြီးတိုင်အောင်ဒုတိယထိမနိုင်စိတ်မရဖြစ်သွားနိုင်တယ်လို့ကာကွယ်ရေးအကြက်ကတ်တွေကဆိုရင်းနေကြတာပါပြီးခဲ့တဲ့နင်းနာနေ့ကဆိုရင်ရုရှားဂျက်တိုက်လေရင်တစ်စင်းနဲ့အမေရိကန်ထောင်လိုင်းလေရင်တစ်စင်းတို့ဟာ6ပေလောက်အထိနှိကခဲ့ပြီးတော့မှတင့်လွယ်သွားခဲ့တာပါရုရှားရဲ့ SU-27 တိုက်လေရင်မှုဟာတမင်းအနိကပြန်လာပြီးဖိဖိခါကြထိမ့်သိမ်းနေခြင်းမရှိဘူးလို့အမေရိကန်စစ်ထံတွေကပြောခွင့်အားဆိုပါတယ်ရုရှားကာကွယ်ရေးဝန်ကြီးကတော့အမေရိကန်တို့ရဲ့RC-135 ထောက်လှမ်းရေးလေယာဉ်ဟာသူတို့တိုက်လေယာဉ်စီကိုတမင်ရန်စပြီးပြန်တန်းခဲ့တာလို့ပြန်ပြောပါတယ်။တခြားဖြစ်စဉ်တစ်ခုကတော့ဗိုလ်ထုနေတုန်းကဖြစ်ပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဆာဂီယေးထရိုက်ဂူရဲ့လေယာဉ်နေတုအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ပိုလန်နဲ့လစ်သူရေးနီးယားနိုင်ငံအကြားကာလင်နန်ဂရက်စစ်ခန်းကိုပြန်တန်းနေတော့မှနေတုဂျက်တိုက်လေယာဉ်တစ်စင်းဟာအနိကပြန်တန်းခဲ့တယ်လို့ရုရှားဆိုတာဆိုပါတယ်။လေယာဉ်တွေဟာတစ်စင်းတစ်စင်းမီတာအနည်းငယ်အထိနီးနီးကပ်ကပ်ပြန်တန်းပြီဆိုရင်အင်ပတန်အန္တရာယ်ကြီးမားလှပေမဲ့ဘော်တိတ်ပင်လယ်တစ်ဝိုက်မှာတော့ရုရှားနဲ့အမေရိကန်နှစ်ဖက်အကြားဒီလိုမကြာခဏဖြစ်နေကြတယ်လို့စီရေးသုံးဆက်သူတူကဆိုပါတယ်။သို့တော်လည်းပဲဘယ်ဘက်ကမှတကယ်တမ်းတိုက်ချင်တဲ့စိတ်မရှိပါဘူးလို့လည်းသူကဆိုပါတယ်။ NATO အဖွဲ့ဝင်တွေရဲ့လေပိုင်းနက်ကိုရုရှားဝင်ရောက်စူးစမ်းတာဟာ2014ကယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းစွဲကိုရုရှားတို့သိမ်းပိုက်ခဲ့ခြင်းကစခဲ့တာဖြစ်ပါတယ်။ယူကရိန်းကခွဲထွက်ပြီးရုရှားနဲ့ပေါင်းကျင်တဲ့အုပ်စုတွေကိုရုရှားတို့ကကူညီရင်းဒီလိုလုပ်လာကြတာပါ။ Yezhen Nazarny ပတ်စင်ချာနယ်လက်ထောက်အက်ဒီတာစီရီအကက်ခတ်သမားအလက်ဇန်ဒါဂေါ့စ်ကတော့ဒီဖြစ်ရပ်တွေကိုအခုလိုစုံစမ်းပါတယ
်ကျွန်တော်အမြင်ရတော့ရုရှားနဲ့အနောက်အုပ်စုတို့ဟာစစ်အေးအခြေအနေတည်တရက်ကိုရောက်ရှိနေပြီဆိုတာရှင်းပါတယ်စစ်အေးအခြေအနေဆိုတာပြဿနာတည်းရရှိနေပြီဒါကိုတန်တမန်နည်းအရာရောစီရီနည်းအရာပါဖြေရှင်းလို့မရတဲ့အခြေအနေမျိုးပါလက်ရှိမှာယူကရိန်းအခြေအနေဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုကတော့ဒီအပတ်အတွင်းမှာပဲယူကရိန်းအရေးနဲ့ပတ်သက်ပြီးရုရှားဘက်မှဒဏ်ခတ်ပိတ်ဆို့မှုအစ်စ်တွေချမှတ်ခဲ့တယ်လို့ဥရောပသမဂ္ဂကလည်းသူတို့ရခိုင်ချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကိုစက်တန်တိုးခဲ့ပါတယ်။ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုလည်းသမ္မတထရမ့်နဲ့လာရောက်တွေ့ဆုံပြီးနိုင်ငံအကြားမှာစီးရီးမဟာမိတ်စာချုပ်ချုပ်ဆိုမယ်လို့ပြောသွားခဲ့ပါတယ်။စီးရီးတိစောက်မှုကိုရုရှားဘက်ကပိုလှုပ်လာနေတာပါ။နေတူရဲ့ရုရှားစစ်ရင်လှုပ်ရကြောင်းအခြေအနေဆိုးရွားလာနေတယ်လို့ရုရှားဘက်ကပြောနေတဲ့သူတို့အနောက်ဘက်နေဆက်တွေမှာစီးရီးတိစောက်မှုတွေပိုလှုပ်လာနေတာဖြစ်ပါတယ်။ရခိုင်ဆိုဗီယက်ပြည်ထောင်စုအဖွဲ့ဝင်တွေဖြစ်ခဲ့ကြတဲ့နိုင်ငံသစ်တွေဟာယူကရိန်းမှာရုရှားတို့လှုပ်ရနောက်ပိုင်းရုရှားအန္တရာယ်ကိုစိုးရိမ်လာနေကြပါတယ်။ NATO ကလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေကိုတူးမြှင့်ချထားပါတယ်။ဒါပေမဲ့ NATO ရဲ့တိုက်အင်အားတူးချထားမှုကရုရှားနဲ့ဆိုင်ရင်သိမများလှဘူးလို့ Alexander Gold ကဆိုပါတယ်
။နှစ်ဖက်တပ်တွေလည်းမကြားကန်နေဆိုတာမရှိတော့ပါဘူး။တစ်ဖက်နဲ့တစ်ဖက်ပပင်းတိုးနေကြတာပါ။ဒီအခြေအနေမှာမတော်တဆတစ်စုံတစ်ခုဖြစ်ခဲ့ရင်ပြဿနာကြီးထွားပြီးစစ်ဖြစ်လာနိုင်ပါတယ်။ နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတစုံတရာရှိဖို့ဆိုတာအလန့်ဝေးနေပါတယ်။တမရရွေးကောက်ပွဲမှာရုရှားဝင်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့အရှုပ်ရှင်းတွေလည်းရှိနေတော့တမရထရန့်အနေနဲ့တမရပူတင်ကိုဘယ်တော့မှချဉ်ကပ်လာနိုင်မှာမဟုတ်ပါဘူး
။အဲ့တချိန်တည်းမှာပဲရုရှားနဲ့အမေရိကန်ပြည်ထောင်စုတို့ဟာစီးရီးယားစစ်ပွဲမှာလည်းနှစ်ဖက်နောက်ွယ်ကပါဝင်နေရပါတယ်။ရုရှားဟာအီရန်နဲ့အတူအဆက်အစိုးရကိုထောက်ခံနေပြီးအမေရိကန်ကတော့သဘုံတွေကိုပံ့ပိုးနေတာဖြစ်ပါတယ်။နှစ်ဖက်စလုံးကတော့ IS တွေကိုတိုက်နေကြတာပါလို့ဆိုနေကြပါလေ။နှစ်ဖက်ထိတိုက်တွန်းမှုတွေလည်းပဲမကြာခဏရှိနေပါတယ်။ဒီထဲဝေဟင်မှာထိတိုက်တွန်းမှုဆောင်ကျင်ရေးသဘောတူညီမှုကိုရုရှားကနောက်ထပ်တစ်ကြိမ်ဆန့်ကန့်လိုက်ပြန်ပါတယ်။စီးရီးယားမှာအမေရိကန်ပြည်ထောင်စုဦးဆောင်တဲ့ညွန်ပေါင်းအင်အားစုအပေါ်ရုရှားကချင်းချောက်မှုအများစုဟာတကယ်တော့ face ဆိုရင်စရာမဟုတ်လှဘူးဆိုပေမဲ့နှစ်ဖက်ထိတိုက်ရင်ဆိုင်မှုတွေဖြစ်နိုင်ကြတော့မြင်မလာနေတယ်လို့အလက်ဇန္ဒားဂိုစ်ကပြောနေကြပါခင်ဗျာ
။ဦးကျော်စံသာတင်ပြခဲ့တာပါ။ကန်နဝင်းအစိုးအတီးပညာရှင်ကိုအန်ဂျီကွယ်လွန်သွားတဲ့အကြောင်းမတင်ပြခင်အိန္ဒိယနိုင်ငံဘက်ကစိတ်ဝင်စားဖွယ်သတင်းပုတ်ပြောပြပါမယ်။အိန္ဒိယနိုင်ငံမှာအင်တာသစ်တွေဆောက်လုပ်လှူဒန်းနေတဲ့လူမှုအဖွဲ့အစည်းတစ်ခုကအိန္ဒိယနိုင်ငံမြောက်ပိုင်းကကြေးရွာငယ်လေးတစ်ရွာကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နာမည်ကိုအစွဲပြုပြီးထရန့်ရွာဆိုပြီးမှဲ့ခေါ်လိုက်ပါတယ်။အိန္ဒိယရဲ့မိန်လာစနစ်ကိုလူတွေပို့ပြီးအာယုံထားလှူဒန်းလာစေဖို့ရည်ရွယ်တာလို့အလှရှင်အဖွဲ့အစည်းကပြောပါတယ်။ AP သတင်းကိုအခြေခံပြီးတော့နန်းလောင်ကတင်ပြထားပါတယ်
။အိန္ဒိယနိုင်ငံမြောက်ပိုင်းဒီရွာလေးကအိန္ဒာသစ်တွေကိုအမေရိကန်အစိုးရကရောသမ္မတထရန့်ကပါလူဒန်းထားတာမဟုတ်ပါဘူး။ရွာသားပေါင်း400လောက်ရှိတဲ့ဒီရွာမှာမွတ်စလင်အများဆုံးရှိပြီးတော့ထရန့်ဆိုတာဘယ်သူဘဝမှန်သူတို့မသိကြပေမဲ့လို့အိန္ဒာသစ်တွေအလကားရတော့မှဖြစ်တဲ့အတွက်တော့ဝမ်းသာနေကြပါတယ်။တချို့ကဆိုရင်သမ္မတထရန့်သူတို့ရွာကိုအလှည့်ပတ်လာလိမ့်မယ်ဆိုပြီးယုံကြည်နေပါတယ်။ဒေသခံရွာသူပူနမ်ကအခုလိုပြောပါတယ်
कुछ गांव की तरक्की हो और बाहर से लोग आ रहे हैं मतलब ये गांव अच्छा ही है हमारे
किस्मत ये वागो अपनी हां लू တွေခုလိုလာရောက်တယ်ညကျမတို့ယူဝတုတ်တဲ့ကောင်းမွန်လာတာကိုမြင်ကြည့်ပါလေအမေရိကန်သမ္မတဒီယူဝကိုလာလဲမင်းဆိုတော့ကျမတို့ကံကောင်းတာပေါ့ကျမဆိုလိုတာကသူ့ကြောင့်ဒီယူဝမှာခုလိုအင်တာသစ်တွေရလာတာလေ
တချို့ယွာသားတွေကလည်းသမ္မတထရမ့်ရဲ့နာမည်ကြောင့်ဒီယူဝမှာစာမတတ်မှုတွေစီးရဲနွမ်ပါမှုတွေပျောက်ပြတ်သွားလိမ့်မယ်လို့ယုံကြည်နေပါတယ်နောက်ရွာခံတူဖြစ်တဲ့ဟာစီနာကတော့ယုံကြည်မှုအပြင်နဲ့အခုလိုဆိုပါတယ
်အချောကံဘန်ရောဘိုင်ဘဒီဟကံဘန်ရော
ဆိုပြီးတော့ကောင်းလာရစပြီးတော့ဖြစ်လာနေပါပြီဆန့်အင်တာရီရေချိုးခန်းတွေရှိတာကတိတ်ကိုကောင်းပါတယ်အရင်တုန်းကဆိုရင်မနေ့စောစောတောထဲမှာအပေါ့ပါသွားရင်သွားဒါမှမဟုတ်အပေါ့အလေးသွားလို့ရတဲ့နေရာတစ်ခုကိုရှာပြီးတော့ကိစ္စပြီးအောင်လုပ်ရတာလीအခုတော့တိတ်ကိုအဆင်ပြေသွားပါပြီ
ထရမ့်ရွာဆိုပြီးနာမည်ပြောင်းပြီးတာနဲ့အင်တာတစ်တွေကိုရွာထဲမှာစတင်ဆောက်လုပ်ပေးပါတယ်အင်နာရီလူဒန်းပေးနေတဲ့ Sulab International အဖွဲ့က Vindishwa Patak ကလည်းထရမ့်ရဲ့နာမည်ကိုအစွဲပြုပြီးယွာနာမည်ပြောင်းလိုက်တာဟာမိန်လာစနစ်ကိုအာရုံစိုက်မှုပိုရအောင်ရည်ရွယ်ရင်းဖြစ်တယ်လို့အခုလိုပြောပါတယ်
။ Donald Trump is the president of America. He is you can say the entire world. America is the strongest country. So I thought
Donald Trump က American သမ္မတပါ။ဒါကဘာလုံးကိုပြောနိုင်ပါတယ်။ American ကအင်အားအကောင်ဆုံးတိုင်းပြည်လည်းဖြစ်ပါတယ်။ဒါကြောင့်ရေဂင်သမ္မတဖြစ်နေတုန်းကအိန္ဒာကိစ္စသမ္မတရဲ့ဝန်ထမ်းနဲ့ဆွေးနွေးခဲ့တဲ့အချိန်တုန်းကကျွန်တော်တွေးမိတာလေးတစ်ခုရှိပါတယ်ဒီကိစ္စမှာအမေရိကန်သမ္မတရဲ့နာမည်ကိုတုံ့ပြန်အားဖြင့်တကမ္ဘာလုံးကလူတွေအာယုံဆိုင်မှုရလာလိမ့်မယ်ဆိုတာမျိုးပေါ့
တခြားရွာကစာဒီဟူစိန်ဆိုတဲ့ရွာသားတို့ကလည်းတခြားရွာတွေကိုလည်းထရမ့်နာမည်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့နာမည်ကိုအစွဲပြုပြီးမိုဒီရွာရလို့မဲတင်တယ်လို့အကြံပေးပါတယ်သမားသာတခြားရွာတွေမှာလည်းတိုးတက်ပြီးတော့သူတို့အားလုံးပျော်ရွှင်နိုင်မယ့်အပြင်စာမတက်တာတွေပပျောက်ပြီးကောင်းမွန်တဲ့အလုပ်ကိုင်းတွေရရှိကြမယ်လို့မျှော်လင့်နေတာပါ။အိန္ဒိယနိုင်ငံရဲ့လူဦးရေ60ရာခိုင်နှုန်းဖြစ်တဲ့လူပေါင်း 1.3 ဘီလီယံတို့ဟာအိမ်သာမရှိဘဲနဲ့နေထိုင်နေကြရတယ်လို့ဝမ်ကတ်ယောဂကြောင့်နေစဉ်ကလေးငယ်ပေါင်းတန်းရာနဲ့ချီပြီးတော့တည်ဆုံနေရတာပါ။အိမ်သာဆောက်လုပ်လူဒန်းနေတဲ့ Sulab International အဖွဲ့ကအိန္ဒိယနိုင်ငံတဝမ်းရွာပေါင်း6သိန်းတို့မှာအိမ်သာတစ်တွေဆောက်လုပ်လူဒန်းနိုင်မယ်လို့ခန့်မှန်းထားတာဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြခဲ့တာပါ။တော်ရရှိများခင်ဗျာမြန်မာနိုင်ငံရဲတပ်ဖွဲ့ဟာတပ်မတော်နဲ့ပတ်သက်တဲ့ပြစ်မှုတွေကိုအရေးယူဆောင်ရွက်ရမှာဥပဒေနဲ့အညီလှုပ်တဲ့လှုပ်ထိုက်တာထက်တပ်မတော်အလိုကျလှုပ်ဆောင်နေတယ်လို့အာရှလူ့အခွင့်အရေးကော်မရှင် HRC ကဝေဖန်လိုက်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ The Voice နဲ့အမှုလှုပ်ကြံခံရတဲ့ရှင်နေဦးကိုနီတို့ရဲ့အမှုအခင်းကျင်းတွေကိုဥပမာပေးပြီး HRC ကပြောလိုက်တာဖြစ်ပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြခြင်းပါတယ်တမတော်ရဲ့ရုပ်ရှင်ဇာတ်ကားကိုတယောစာရေးမိတဲ့အမှုအတွက် The Voice သတင်းစာအေဒီတာချုပ်ဦးကျော်မင်းစွင်နဲ့စာရေးဆရာဗီတိရှကိုကိုမောင်တို့ကိုအရေးယူပေးဖို့တမတော်ကတိုင်ကြားခဲ့ရမှာဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့အမှုဖွင့်ဖို့တိုင်ကြားခဲ့ခြင်းမရှိဘူးလို့တရပြိုင်ရန်ကုန်တိုင်းစစ်ဌာနချုပ်ရန်ကုန်တပ်နေမှုဒ Dubu Muji, Lintonga, Solana Seto, Taujani, Deayoma, Tresu Kirawa, Dize Uberi, the Kukune, Yu Bibu, Demarobega, Piorago, Bahamuma, Yezakanga, Tosijo Gardine, Mu Pringera, Pidelu, Taujani, Deaguema, Sisi, Bobogejo, the Voice Yashini, Ukimon Miga, Viewego, Piojagebade, Demarobega, Manun Jabe, Yetabega, Boma, Tosijo Gardine, Mu Pringere, Luyabo, Hong Kong Chesai, Asha Lu Kunye, Commission, HRCA, Shini, Umin Ring Uga Kulu, don't abare.
Hello, Yamananga, Yeda Puega, General Pidei, Tana Yelea Machine. Hello, Pidei, Tana, Gu, Ten Chotara Gale, Tamaro, Gani Vido, Ten Chotara Pite. Now, Vido, D. Yamananga, Yeda Puema, Dika, Darwin, Gireniari, Jutara, Le, Tamaro Gani Vido, Pianare, Umuri, Simura Homi Vite. Eroga, ဒီကိုကျော်မင်းဆွေကိစ္စမှာလေအထက်ကနေပြီးတော့အရေးယူဖို့တာညွှန်ကြားလိုက်တယ်အဲ့ဒီအောက်ကနေပြီးတော့မြန်မာနိုင်ငံရဲတပ်ဖွဲ့ကနေပြီးတော့ရာဇဝဲဥပဒေပုံမှန်960နဲ့အရေးယူလို့ရပေမဲ့လေဆက်သွေးဥပဒေပုံမှန်
第一看别别几年他的奥运会，潘米亚是一对，也得不个龙龙的双双木，没几个无数的，包轮椒，乌龟你也是你屋里那个米里亚的个新表给吧的。俺给路啊，第一看没有，俺们这个下铺的白布路进来，包烟椒，我这地主的白布路进来，第一看没有走路啊，我这地主的米亚的嘛，都要下铺的路过来，不对，不对，俺给路啊，第一看坡下的路。
ရယုံမတရားဆက်တည်ပြီးတဲ့ကာလတရားမဆွင့်ခင်ကာလမှာအမှန်တကယ်ဖန်ဆီးဖို့ရှာဖွေတဲ့အပိုင်းကိုအဲဒီကတရားယုံမှာဆက်ဆွင့်ခြင်းနာအဲဆက်ဆွင့်ခြင်းအဲဒါလို့မရဘူးလို့ပြောတာအလုံးကဝန်ထမ်းထုတ်ပြီးတဲ့အခါကျတော့ဝန်ထမ်းကြီးလိုင်းလိုင်းဆောင်ရွက်တဲ့အပိုင်းကိုပဲဆက်ဆွင့်နေတာတို့ရတယ်အမှန်တကယ်ဘယ်လိုဆိုနိုင်ရဲ့ဘယ်လိုရှာဖွေခဲ့ရဲ့ဆိုတဲ့အကြောင်းကိုတော့
ဒီလောက်ကျန်ခံရတဲ့ကိစ္စမှာထွက်ပြေးတဲ့တရားခံကိုဖမ်းဆီးမဲ့ကိစ္စမှာလေတရားရုံးကနေဝရမ်းထုတ်ပြီးပြီဆိုလို့ရှိရင်ဒီဝရမ်းနဲ့မြန်မာနိုင်ငံတော်မှာလိုက်လံဖမ်းဆီးဖို့အတွက်အားထုတ်စီမံဆောင်ရွက်ရမှာဖြစ်တယ်အခုတရားရုံးမှာတရားခံပြီးဖြစ်စစ်ဆေးစီရင်တဲ့အခါမှာကျွန်တော်တို့ဆရာဦးနေလာပြောခဲ့သလိုပေါ့နော်ရဲတပ်ဖွဲ့ကနေပြီးတော့ဘာမှအတိအကျလုံဆောင်နိုင်ခြင်းမရ ွက်ခိုင်ကိုဖမ်းဆီးဖို့အတွက်လုံးဝအားထုတ်ခဲ့ခြင်းမရှိဘူးဆိုတာပုံမထင်ရှားတယ်။အဲ့ဒီတော့ကမြန်မာနိုင်ငံရဲတပ်ဖွဲ့မှအောက်ခြေကနေပြီးတော့တက်လာတဲ့တကယ်ရဲစစ်စစ်တွေကအရေးကြီးတဲ့နေရာတွေမှာမရှိဘဲတကယ်တမ်းအရေးယူဆောင်ရမယ့်ကိစ္စရပ်တွေမှာစစ်တပ်ကနေပြီးတော့ကျောင်းလာတဲ့အတွင်ပြောင်းနေရတာစီမံအုပ်ချုပ်နေသေးပဲဖြစ်တယ်ဆိုတာကိုဒီမှုနှမှုကနေပြီးတော့တက်ပြီးချင်းချင်းရှားရှားပြလိုက်တယ်လို့ပဲကျွန်တော်တို့ကတော့မြင်ပါ
ဒါမဲ့သတင်းပါတရားခွင်တွေမှာတော့တရားခံပြီးအောင်ဝင်းခိုင်နဲ့ပတ်သက်လို့ဆက်လက်စစ်ဆေးတော့မှာမဟုတ်ပဲရှေ့နေဦးကိုနီကိုတတ်တဲ့ကိစ္စလူတတ်မှုကိုရှေ့တစ်ပတ်တောက်ကြနေကြရင်စစ်ဆေးကြားနာသွားမှာဖြစ်တယ်လို့ရှေ့နေဦးနေလာကပြောပါတယ်ဦးကျော်မင်းဆွေတို့အမှုနဲ့ပတ်သက်ပြီးမနေ့က၄ချိန်မြောက်ရုံးချိန်မှာတော့ဦးကျော်မင်းဆွေကိုအာမခံပယ်ချခဲ့ပြီးတရားရုံးပြောင်းစစ်ဆေးဖို့ကိုလည်းပယ်ချခဲ့ပါတယ်ခင်ဗျာ
ရရှိနေခင်ဗျမြို့ပြပေါ်ကကျူးကျော်အင်ယာတွေအရေးကိစ္စဟာလက်ရှိတိုင်းအစိုးရတွေအတွက်ကင်တွယ်ရခက်ခဲသိမ်မွေ့တဲ့ပြဿနာတရားဖြစ်လာပါတယ်ကျူးကျော်အင်ယာတွေအတင်းဖြက်သိမ်းခြင်းအပြင်ပြဿနာတွေပြည်လဲသွားပွဲရှိပါသလားဒါမှမဟုတ်ကျူးပြဿနာကိုဘလို့ကင်တွယ်သိမ်းပါသလဲလာမယ့်စနေညတရားလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမင်းမြန်လိုတဲ့သရရှင်တွေမိမိတို့တယ်လီဖုန်းနံပါတ်တွေကို VOA ထံကြိုတင်ပေးပို့ထားကြမယ်ဆိုရင်တရားလေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာပြန်လည်ခေါ်ယူပေးပါမယ်ဒါမှမဟုတ်မိမိတို့အမြင်မိမိတို့မေးမြန်းလိုတာတွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရနိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းမှတ်ချက်မေးခွန်းရေးပို့ထားလို့ရပါတယ် VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပြီးတယ်လီဖုန်းနံပါတ်ကတော့0932385954ဖြစ်ပါတယ် ပါဝင်ဆွေးနွေးမေးမြန်းကြမယ်သောတာရှင်တွေကိုကြိုဆိုပါရခင
်ဗျ။ဒီကနေ့စနေည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။သောတာရှင်များခင်ဗျာအသက်65နှစ်ရှိပြီဖြစ်တဲ့နိုင်ငံကျော်ဂန္ဓဝင်အစိုးအတီးပညာရှင်အစိုးတော်ဦးအန်ကြီးဟာဇွန်လ23ရက်တောက်ကြနေ့ည9:25မိနစ်မှာကွယ်လွန်သွားပါပြီ။ဦးအန်ကြီးကွယ်လွန်တာဟာမြန်မာနိုင်ငံအတွက်တိတ်ကိုနှမျောစရာကောင်းတယ်လို့ဂိရလောကပညာရှင်တွေကပြောပါတယ်။ဒေါခင်မျိုးသက်ကစူးစီးတင်ပြထားပါတယ်
။ချင်းတွင်းနယ်နေတက်တောင်းဝန်တော့ဦးဘာတာချာကြီးဒေါ်တော်ဝင်းတို့ရဲ့သားဖြစ်သူဂိတပညာရှင်ကြီးဦးအန်ကြီးဟာတောက်ကြနေ့ကပါရမီအထွေထွေယောဂကုဆေးုံကြီးမှာကွယ်လွန်သွားခဲ့တာပါ။အပျော်ရမ်းအစိုးရကြီးတူဦးဖြစ်တဲ့ဦးအန်ကြီးဟာမြမတေဂိတလောကမှာမြန်မာတန်ပီပီတတနဲ့တီဆိုရမှာထိတ်ဆုံးအဆိုတော်တူဖြစ်ပါတယ်။အဆိုတော်ဥဟန်ကြီးကွယ်လွန်သွားတာဟာအမတန်းမှနှမျောစရာကောင်းလာတယ်လို့နိုင်ငံကျော်အဆိုတော်ဒေါ်မမအေးကပြောပါတယ်
။ဒီကွယ်ဒီနေ့ကတော့ဂီတာလေးကအကူကြီးတယောက်ထပ်ပြီးဆုံးရှုံးသွားတာပါပဲ။အင်းမနှမျောပါတယ်။ကိုအန်ကြီးကအင်းတန်သဘောကောင်းတယ်။မမတို့တွေမစိုးရင်ကလေးဘွားလေးကသူကအဆိုတော်ကြီးဖြစ်နေပြီလေ။အဲ့တော့အကွမ်းကြီးတို့တချင်တွေကို300စီတို့ရိုက်ပါပဲသူဆိုခဲ့တဲ့အချင်းတွေထဲမှာပဲကိုတို့ကဟိုလိုက်ပြီးတော့ဆူလာခဲ့တာလည်းရှိတာပေါ့နောက်ကိုဆူလာတတ်တဲ့အရွယ်လိုက်ကြလိုက်ကြတော့အကွမ်းကြီးနဲ့ခင်သွားတဲ့အခါကျတော့အကူကသူကအမင်ချာလေးအပျော်ရမ်းမဲဆိုတဲ့ပုံကိုဆိုတော့သူတို့မိစေပေါင်းတဲ့အိမ်မှာဆူရပြုတ်ရတဲ့အခါကျတော့ရှင်မမအေးကိုခေါ်သွားတတ်ပါတယ်အဲ့ဒီခါဒီမှာလည်းကိုကသူနဲ့သူလိုက်ပြီးတော့ဆူပါတယ်ကိုကကြီးဆိုတဲ့အချင်းတွေကအကုန်လုံးကောင်းတာပါပဲသူခင်တဲ့သူကောင်းတာတွေပဲရွေးဆူခဲ့တာပဲလေနောက်လည်းတကယ်လဲဟိုယောက်ျားသံပြည်ပြည်သားနဲ့မိမဆန်းဆန်းဆူတာဆိုလို့လူကြီးထဲမှာသူကထိတ်ဆုံးလာပါပဲโอเคห้องทะชินเนี่ยรอบไปมายောက်ละทะชินเนี่ยมากูอัญญีก็ซูยะล่ะอูเออโดดเนี่ยยาซาชิยะได้ยောက်ไปละกูนี่อ่ะเมมตั่วนี่ซะไปซูลาล่ะรู้แล้วน้าเลยอ่ะบาเลยบะซอญูมามาซูลาเนี่ยเมมญูมาเนี่ยยะได้หลูเลยซอยูวะเนี่ยซูบ่มาบาเลยตะเกเรตอบาเลยตะเกเรตะโพก้าวมาเลยใต้ไม่ยောက်บาเลยกวย
อูอัญญีฮาตะมี้ผิดตูดอคิมิอัญญีโรเมดาซูเนี่ยตูอเมริกันနိုင်ငံชิคาโกမြို့มายอแคลิฟอร์เนียပြည်နယ်ลอสแองเจลิสကปัมดีลมาบาနေထိုင်ခဲ့တယ်လို့เมดาซูเนี่ยခင်မင်ရင်းနေတယ်မန္တလေးကစက်ကဒေါ်နီလာဆိုင်ကပြောပါတယ်
။ဘာပါကယ်လီဖိုးနီးယားမှာနေတော့ကနေပြပြရွှေရွှေစင်းစင်းမှမှာပဲအာဟိုမှန်ရလေတအားကောင်းတယ်အဓိကသူစကားလေးအားကြီးပြောနိုင်တယ်ဧည့်သည်လာရင်လည်းသူအရင်ပြောတယ်ပေါ့နော်အဲနောက်ပြီးတော့ဆရာတော်တွေတင်ပြီးတော့ဆွေးကြွေးတာတွေဘာတွေလုပ်တဲ့အချိန်မှာလည်းဘာပါတချင်းတွေဆူပြတ်တတ်တယ်သူ့ကိုအဲ့လိုမျိုးတောင်းဆိုလိုက်ရင်လေဘာပါအဲ့ဒါအချိန်ကြီးဆူပြတ်တတ်တယ်။နောက်ပြီးတော့ကျမတို့အဲလီမှာကိုစောမျိုးထွန်းနဲ့ကိုခမောင်တိုးတို့နဲ့တချင်းဆိုပွဲအဲဒီမှာကျင်းပါတယ်တချင်းလေးကိုသူကိုယ်တိုင်ဆိုပြပါတယ်အဲ့ပွဲလေးကအကျန်းကိုဟိုအဲလီကမိသားစုတွေအတွက်အမှတ်ပြရဖြစ်တဲ့ပွဲလေးပေါ့နော
်ဦးအန်ကြီးကွယ်လွန်သွားချိန်မှာဇနီးဖြစ်သူဒေါ်မင်ညော့သား2ယောက်သမီး1ယောက်နဲ့မိန်း3ယောက်မြစ်1ယောက်တို့ချမ်းရပါတယ်ဇွန်လ25ရက်တနင်္ဂနွေနေ့မနေ့7နိုင်မှာတော့ရေဝဲတောက်တမ်းမှာမိတဲ့ကြုံမှာဖြစ်ပါတယ်ဦးအန်ကြီးအခုလိုကွယ်လွန်သွားပြီမယ်သူရဲ့သားရနာပြောဝဲတချင်းလေးတွေကတော့အမြဲတမ်းရှင်သန်နေမှာဖြစ်ပါတယ်။ခင်ဟောင်းနဲ့မြမတီးတချင်းတွေကနာမည်ကြီးတဲ့တုံးရသည်တူရိယာလူလင်ရင်းနဂိုမဲဗဘုသူစာလူဂျွန်လူကောင်းရွှေမင်းကန်တို့လိုတချင်းတွေအပြင်ဦးအန်ကြီးမကွဲလွန်ခင်ကသူ့အနှစ်သက်ဆုံးလို့ပြောခဲ့ပူတဲ့သခိုင်းတောင်တို့တချင်းတွေကိုတော့တော်တာရှင်ရဲ့နားမှာအမြဲတမ်းဆွဲချင်နေမှာဖြစ်ပါတယ်
။ဘုံရရှင်เซรีอบาสไกตองสไกตองเทนาสีกาอาชีตลวาชูลายินเลเอียวรีดุฏฐาวรีนับจีเซโซกุญโญนีดะลาเวเลยาอดွ่นๆเนအလွန်အလွန်အလွန်အလွန်ตายရပါပြီတနည်းကူလို့တနည်းကျူးပြန်တော့အသက်ဖူးဖြစ်ရပြန်ရဲ့တောတောင်ရေမြေကုန်းနေရေနေ
သချင်းကိုတော့ဒီများနဲ့ကျေနပ်ကြပါခင်ဗျာအစိုးတော်ကူအန်ကြီးကောင်းရပုံဘွားရောက်နိုင်ပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေကဆုတောင်းလိုက်ရပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ် မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ9:00အထိတစ်ချိန်နေ့လယ်12:00ကနေနေခင်း1:00အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA အမေရိကန်တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kilohertz 9323ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ50 kHz 9999တို့ကနေမနက်9:00အထိဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်ရမယ်ပြင်အမျိုးသမီးကဏ္ဍကိုကြားမှာဖြစ်သလိုသိပ္ပံနဲ့နည်းပညာကဏ္ဍတင်ဆက်တဲ့အခါမှာတော့
ဒါဆိုကျွန်တော်တို့မျက်လုံးကတစ်စက္ကန့်ကိုပုံအစိတ်လောက်အမြန်နဲ့ရုပ်ရှင်ဒါမှမဟုတ်ဗီဒီယိုကင်မရာရဲ့နှုံးကြည့်လိုက်လို့ရတယ်လို့ရှင်မျက်လုံးကဒါကိုတောက်လျှောက်မြင်သွားတာ
နောက်ပိုင်းမှာအပြည့်စုံကိုကြားဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီရာအပေါ်နဲ့သတင်းဆောင်မတွေကိုဒေါ်လလအတန်းနဲ့ဦးကျော်စံတော်တို့ကစူးစီးတင်ပြထားပါတယ
်အီရတ်နဲ့မြန်မာနိုင်ငံကိုကလေးစစ်သားအဆုံးပြုတဲ့နိုင်ငံစင်ကအမေရိကန်ပယ်ဖြတ်တော့မယ်ဆိုတဲ့ခေါင်းစဉ်နဲ့ Reuters သတင်းဌာနက Max Petronik နဲ့ Jason Zapp တို့ရေးသားထားပါတယ်အီရတ်နဲ့မြန်မာနိုင်ငံကိုဒီလိုကလေးစစ်သားအဆုံးပြုတဲ့စင်ကဖျက်ချတော့မယ်ဆိုတာအမေရိကန်နိုင်ငံရဲ့ယုံကြည် Rex Tillerson စင်ကပြောကြားလိုက်ပါတယ်။ဒါဟာ Trump အဆိုအရအနေနဲ့လူခွင့်ရေးတဲ့လုံခြုံရေးနဲ့သံတမန်ဆက်ဆံရေးအစဉ်ပြေမှုကိုဦးစားပေးတယ်လို့စွပ်စွဲခံလာရနိုင်ကြတာဖြစ်ပါတယ်။လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ဖြစ်တဲ့ Human Rights Watch ကတော့မြန်မာနိုင်ငံကိုဒီစင်ကပယ်ဖြတ်တာဟာအချိန်မတန်သေးတဲ့လုပ်ရဖြစ်တယ်လို့ဆိုပါတယ်။ဒီလိုရုပ်သိမ်းလိုက်တဲ့အတွက်ကလေးတွေငယ်တွေကြုံပြုခံရမှုလူခွင့်ရေးချိုးဖောက်ခံရမှုတွေပိုများလာနိုင်တယ်လို့လည်းထောက်ပြထားပါရယ်။ဒါ့အပြင်မြန်မာနိုင်ငံစစ်တပ်နဲ့တိုင်းဒေသနဲ့နိုင်ငံဖွဲ့ခုနှစ်ဖွဲ့ကိုကလေးစစ်သားအဆုံးပြုရဲ့စည်းရင်းမှာထည့်ထားတဲ့ကုလသမဂ္ဂနဲ့လည်းသဘောထားကွဲလွဲနိုင်ပါရယ်။အခုခါမြန်မာနိုင်ငံဟာအင်းကြီးတရုတ်နိုင်ငံရဲ့လွှမ်းမိုးမှုကိုတဖြည်းဖြည်းခံလာရတဲ့အတွက်အမေရိကန်အတွက်မဟာဗျူဟာအရပုံမှုအရေးကြီးလာတဲ့နိုင်ငံတစ်ခုဖြစ်တယ်လို့လည်းရေးသားထားပါရယ်ခင်ဗျာ။မြန်မာပြည်ထဲကတဆင်မျိုးရောဆိုတဲ့ခေါင်းစဉ်နဲ့ဗြိတိန်နိုင်ငံထုတ် The Independent သတင်းစာမှာတော့ Alison Melinden ရေးသားထားတာကိုတွေ့ရပါတယ်။မြန်မာနိုင်ငံရဲ့မြို့တော်နေပြည်တော်ဟာ Student Kilometer 9000 George CP အကြာအချင်းလန်ဒန်မြို့ရဲ့လေဆာခွဲပူကြီးပါတယ်။ဒါပေမဲ့ဒီမြို့တော်ဟာသင်္ချိုင်းတစားပြင်လိုပါပဲ။မြို့တော်လူဦးရေဟာ9000ကျော်သာရှိပြီးလန်ဒန်လူဦးရေကတော့2016ခန့်မှန်းချက်အရ13000ခွဲကျော်ရှိနေတာပါ။စင်ပြင်းနန်းဆိုင်တဲ့နေရာလို့အဓိပ္ပာယ်ရတဲ့နေပြည်တော်ကိုမြို့တော်အဖြစ်ရန်ကုန်ကနေပြီး2005ခုနှစ်နိုဝင်ဘာမှာထိုးစဉ်စစ်အစိုးရကပြောင်းရွှေ့လာခဲ့တာပါ Guardian သတင်းစာအဆိုအရနေပြည်တော်တည်ဆောက်တဲ့ကုန်ကျစရိတ်ဟာ American Dollar 3,400 ရှိတယ်လို့သိရပါတယ်ကားအစီး20တကြိမ်ကြီးမောင်းနှင်နိုင်တဲ့ Highway လမ်းမကြီးတွေနဲ့အနာဂတ်မှာချက်ထွင်နိုင်ဖို့တည်ဆောက်ထားရတာဖြစ်ပါတယ်အစိုးရဒေါ်လာသန်းထောင်ပေါင်းများစွာပြုံနှံထားပေမဲ့ဒီနေပြည်တော်ဟာကိုယ်နိုင်ငံသားမြန်မာတွေကိုဇော်၎င်းကမ္ဘာလက်ခီးသွားတွေကိုဇော်၎င်းဆွဲဆောင်နိုင်ခြင်းမရှိပါဘူးအရေးသားထားပါခင်ဗျာ
ဆက်လက်ပြီး The Newsweek Magazine မှာမိတောင်နေပြည်ဖြစ်တဲ့မြန်မာနိုင်ငံရဲ့ပြည်တွင်းစစ်နယ်စစ်တပ်ရဲ့လူခွင့်ကျူးလွန်ချိုးဖောက်မှုတွေနဲ့ပတ်သက်လို့စိတ်မကောင်းစရာဖြစ်လာအောင်ဒေါ်အောင်ဆန်းစုကြည်ကစိတ်စိတ်ညှိနေတယ်ဆိုတဲ့ Amnesty International အဖွဲ့ကြီးရဲ့ပဋိပက္ခဆိုင်ရာထိပ်တန်းအကြံပေးပုဂ္ဂိုလ်Matthew Wells ရဲ့အာဘော်ကနေကောက်နှုတ်တင်ပြလိုပါတယ်။မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်နေပြီးမြေစစ်တပ်ကတော့လိုက်မပြောင်းသေးတာတွေ့ရတဲ့အကြောင်းနဲ့မြန်မာနိုင်ငံမြောက်ပိုင်းမှာလူခွင့်ရေးကျူးလွန်ချုပ်ဖောက်မှုတွေရှိနေတာဟာခြေစုနဲ့ချီပြီးကြည်ကြပြန့်ပြန့်ရှိနေတဲ့ပုံစံမျိုးပဲဖြစ်နေတဲ့အကြောင်းပြီးခဲ့တဲ့နှစ်ကရိုဟင်ဂျာအစိုးရတွေရခိုင်နယ်စပ်စခန်းတွေကိုဝင်တိုက်ခိုက်ခဲ့ရမှာမြန်မာလူကြုံရေးတပ်တွေကနင်းနေရှင်းလင်းရေးလုပ်ခဲ့တာဟာအရတားတွေပေါ်ကြီးမားတဲ့လူခွင့်ကျူးလွန်ချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းနဲ့ဒီလိုပြစ်မှုတွေကျူးလွန်တာဟာအံ့အားသင့်စရာမဟုတ်တာကမြန်မာစစ်တပ်ဟာအထင်ကမရှိပဲလွတ်လပ်စွာလှုပ်ဆောင်ခွင့်ရနေတဲ့အကြောင်းနဲ့လက်ရှိမြန်မာဥပဒေအရစစ်တပ်ဟာကိုယ်ပိုင်တရားစီရင်ခွင့်ရနေတဲ့အကြောင်းပြင်ကျူးလွန်ချိုးဖောက်သူတွေအနေနဲ့အပြည့်အဝစုံစမ်းစစ်ဆေးခြင်းမခံရတယ်လို့အရေးယူခံရခြင်းကလည်းနေပါတဲ့အကြောင်းနဲ့စစ်တပ်ရဲ့လက်အောက်မှာ Kagwe, Neza Yane, Pidei, Winji, Tanaru, Shini, Dale, Pidejong, Sangba Shinga, Topia, Tavari. Amnesty International got Madan Tintare, Lu Queen, Julu, Chopahu, Miazugu, Sitaka, Julunda, Mami Mele, Zrojiwe, Julunda, Rom, Hokejong, Yamaning, Amyo Banshi, Dianda Lenega, Osu, Dugale, Lu Queen, Julun, Chopah, Mudwe, Shigere, Jongi. ဒီလိုမြန်မာနိုင်ငံမြောက်ပိုင်းနဲ့ရခိုင်ပြည်နယ်မှာကျွလွန်ချုပ်ဖောက်မှုတွေရှိနေပေမဲ့လို့လေစီမကောင်းဖြစ်လာအောင်ဒေါအောင်ဆန်းစုကြည်ကစိတ်စိတ်ညင်နေတဲ့အကြောင်းနဲ့အစိုးရနဲ့စစ်တပ်ဟာလူသားချင်းစာနာမှုအထောက်အကူတွေကိုပေးနိုင်ဖို့ဖွင့်ပေးဖို့လိုသလိုမကြသေးမီကကုလသမဂ္ဂကဖွဲ့စည်းခဲ့တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကိုလေရခိုင်ပြည်နယ်ကိုတွားရောက်ခွင့်ပြုတင်တဲ့အ
ကျွန်တော်တို့မြေလုံးကတစ်ဆက်ကန့်ကိုအစိတ်လောက်အမြင်မှာဖြစ်တဲ့အကြောင်းဆောင်းပါးရှင်ကတိုက်တွန်းထားပါတယ်ရှင်။ကမ္ဘာမီဒီယာတွေကမြန်မာပြည်ကြောင်းနားဆင်အပြီးအမေရိကန်အီရီယန်တို့အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ်။
Daylight robbery.
So that's it, Pibari. Salumbanga D A L I G H T. Daylight ga nigin chong dong. R O B B E R Y. Robbery ga kora tinya tay da lu diwe ya bi. Scratch lung ye lunga diwe ga ro. Nigin chong dong kora nigin chong dong tinya tay da bo shim. ဒီသုံးဟာကျမတို့မြန်မာမှာလေအလားတူရှိတာတော့ရှင်များအတိပါ။ညီကင်းကျွန်တော်တမျှတိုက်တယ်ဆိုရင်ဘန်စကားတိပဲကတည်တည်ကြီးနဲ့မတမ်းမဆဈေးကိုပို့ချတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့
George who paid it upmaku $10 for a bottle of orange juice, that's daylight robbery.
$10 $10
for a bottle of orange juice? That's daylight robbery.
Zego, Madandasa, Downing, Suing, Idiom Atoya, Belu Piomle.
Daylight robbery.
Lupiolu Yabari, Eragaro, Tikrimine, Timpia Gere, Idiom Atome Pipari.
အင်္ဂလိပ်သင်ခန်းစာအပြီးကုရကနာဆင်ရမာကအမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအသက်19နှစ်အရွယ်မတ်ရှွန်းလဲဝေကျော်ဟာ2019ဆတင်နှစ်အတွက်ဆယ်တန်းဆောင်ပွဲကိုမန္တလေးအိုးဘိုအကျင်းထောင်ကနေဝင်ရောက်ဖြေဆိုရမှာသုံးဘာသာဂွန်ဒူးနဲ့အောင်မြင်ခဲ့တဲ့အတွက်လူမှုကွန်ရက်ဒီမှာလူစိတ်ဝင်စားခဲ့ပါတယ်အသက်မပြည့်သေးပဲလူကြီးထောင်မှာချမှတ်ခံရပေမဲ့လည်းပညာရေးထူးချွန်တဲ့
က်တွန်းချက်တွေထွက်ပေါ်နေတာပါဒီအကြောင်းဟောင်ကောင်အခြေစိုက် HRC ရဲ့ရှေ့နေဦးမင်းလွင်ဦးနဲ့မေးမြန်းပြီးဒီတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်တင်ပြထားပါလေ
Cause it only serves to make me more determined to achieve my final goal.
Who's it on? Somebody with on scene, let her go be to the Kajaro. Go do it, eh? Yajare, Zurima Bono, to do Jajagaro. Obo Tauma, we see, ya sangabia, Jangbono. Tonga sent me Jacaniade. Ma, shouldn't we jobono? Do I dare second his sheep? Do moon about the bido, umilin, ule, pamima bono.သူက19နှစ်ဆိုတဲ့အခါကျတော့ဒီအမှုနဲ့ပေါ့နော်ထောင်တန်း10နှစ်သူတရားသူကြီးကစီရင်လိုက်တယ်။သူကထောင်ထဲမှာရောက်နေတာလေ2နှစ်ရှိသွားပြီဆိုတဲ့အခါကျတော့သူ့ကိုဒီအမှုစစ်စင်ကသူက18နှစ်ပေါ့နော်။ဆိုဒီ18နှစ်အရွယ်ပေါ့နော်ဒီအမျိုးသမီးငယ်တူအနေနဲ့ဥပိုလ်ထောင်ပေါ့နော်ဒီလိုမျိုးထောင်ကြီးထဲမှာထောင်ချခံရဖို့ပေါ့နော်မြန်မာနိုင်ငံမှာဘယ်အရွယ်ကြမှာသာတကယ်လူကြီးထောင်လေးကိုတရားသူကြီးအနေနဲ့ချနိုင်လေရှိဘာလို့လဲဆိုဒီကလေးမလေးကပညာတန်ဖိုးထားတယ် သူကလည်းဒီဆယ်တန်းစာပေပယ်မှာသူဂုံသူတုံးခုနေပေါ့နော်ပတိပီသိပ်ပိုင်ရဲ့စီးပွားရေးရဲ့သူကရတယ်။နောက်ပြီးတော့လေသူကတက်ခွင့်ရခဲ့လို့ရှိရင်စီးပွားရေးတက်ကတူလည်းတက်ခွင့်ရခြင်းဆိုတော့သူကအမျိုးသမီးလည်းဖြစ်တယ်အသက်လည်းငယ်တယ်ပညာရေးကိုလည်းတန်ဖိုးထားတယ်သူ့ဘဝပြန်ပြီးထူထောင်ရေးအတွက်ကိုသူကဒီဇိုင်းမမပေါ့နော်စူးစားခြင်းစိတ်ရှိတဲ့ပုံပေါ်တယ်ဒီလိုမျိုးခြေနေမျိုးမှာမြန်မာအမျိုးသမီးငယ်တူဦးပေါ့နော်အချင်းဆောင်တွေမှာဆက်ထားတင်ပါလေရှင်အစတွေကဘလို့ဖြစ်တင်ပါလေ
ကျွန်တော်တို့တမှုကိုလူမှုကွန်ရက်ပေါ်မှာပါရတဲ့အခါနောက်ပြီးတော့တခါသတင်းဌာနတွေနဲ့အင်တာဗျူးတွေလုပ်ထားတဲ့ဥစ္စာတွေကိုကျွန်တော်ဖတ်ကြည့်တဲ့အခါမှာမြန်မာနိုင်ငံရဲ့မှားယွင်းတဲ့တရားစီရင်ရေးကြောင့်မနစ်နာတိုက်တဲ့သူတွေမနစ်နာပြီးတော့အခုလိုမျိုးခံစားနေရတယ်ဆိုတော့ကျွန်တော်တို့ခင်ဗျားချာတွေ့ရတာဖြစ်တယ
်ဆက်ဆက်ဦးမင်းလူပြောတဲ့ဒီမှားယွင်းတဲ့တရားရေးစနစ်ကခုဒီအမှုအခြေအနေမှာပါကြောင်ပါလေနောက်ပြီးတော့ဒီခရီးမလေးကမှားယွင်းတဲ့စနစ်ကြောင့်ဘလို့နင်းနာမှုတွေတွေ့ရပါလဲ
အမှန်ကတော့ဗျာအဲ့ဒီဖန်ဆီးတဲ့အချိန်တုန်းကဒီမှရှင်လေးကအသက်မပြည့်သေးဘူးဆိုလို့ရှိရင်ကလေးသူငယ်ဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေအတိုင်းသူ့ကိုစစ်ဆေးစီရင်ရမှာဖြစ်တယ်အမှုစစ်ဆေးစီရင်နေတဲ့အချိန်ဒီမှာတော့မှအာမခံပြင်ပြီးသားမယ်လူကြီးမိဘခေါင်းဝင်တွေနဲ့လွတ်တဲ့နေဆိုရင်လွတ်ထားမယ်ကျင်းစာရိတ္တကောင်းနေဆိုရင်ကိုယ်ပိုင်ခံဝင်နေတော့လွတ်ထားနိုင်တဲ့အခွင့်အရေးကြီးရှိတယ်။သို့တော်လည်းပဲမူရစီဝါမှုဖြစ်တဲ့အတွက်ဆိုပြီးတော့ဒါတွေကိုတေကံအခုအချင်းကြခံနေရတဲ့သူကခံစားခွင့်မရခဲ့တာကိုကျွန်တော်တွေ့ရတယ်။နောက်ပြီးတော့တခါတရားစွဲအဖွဲ့အစည်းတွေဖြစ်တဲ့ရေဥရင်ရာရှိတရားသူကြီးတွေကလည်းငွေရည်နဲ့ကလေးတယောက်ရဲ့ဘဝရှိရေးအတွက်ကိုခြေနှစ်ဆိုတဲ့ပြည်တံကကလေးရဲ့ဘဝတစ်ခုလုံးပြောင်းသွားနိုင်တဲ့ဥစ္စာဆိုတော့ထဲမတွေ့ပဲနဲ့အခုလိုစီရင်လိုက်တာတွေကလည်းမှားယွင်းနေ။ဘာဖြစ်လို့မှားယွင်းလဲဆိုတော့ကဒီလိုမျိုးအမှုဖြစ်လာပြီဆိုလို့ရှိရင်တရားခံကိုရဲဟုတ်ရဲရနေပြီးတော့စွဲတင်ရတော့မယ့်အခါမှာဒီကောင်းမလေးကိုတရားခံအဖြစ်အစာထိုးပြီးတော့ဒီမှုမှာဥပဒေဝန်ထမ်းတရားသူကြီးအစာရှိသည်ဖြစ်မော်နော်ကျွန်တော်မြန်မာနိုင်ငံတရားရေးစီရင်စနစ်ရဲ့လက်စားမှုတွေရဒီလိုစီရင်လိုက်တယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျအ
ဲ့တော့ तू อ่ะပေါ့နော်စစောကပြောသလိုအခု16နှစ်ပေါ့နော် तू ဘို့ဘို့ထောင်ထဲမှာကြာနေတာနှစ်နှစ်ရှိပြီဆိုတော့ तू စထောင်ချခံတော့16နှစ်ပေါ့နော်16နှစ်အရွယ်အမျိုးသမီးငယ်မျိုးသားငယ်တွေကိုပေါ့နော်မြန်မာနိုင်ငံရဲ့တရားရေးစနစ်ရစီရင်တဲ့ခါမှာတမတ်တမတ်ကြကြပေါ့နော်ဒီလူငယ်တွေရဲ့ရှေ့ရေးကိုလည်းရှေ့ရှုပြီးတော့ဘယ်လိုဥပဒေရစီရင်ထုံးနေရှိပါလဲ
ဘယ်လိုဥပဒေရစီရင်ထုံးနေရှိတယ်ဆိုတော့ကအခုကျွန်တော်တို့ကလေးသူငယ်ဥပဒေပေါ်လာတဲ့အခါမှာတော့ကလေးသူငယ်မှုဘင်းတွေကိုစစ်ဆေးစီရင်တဲ့အခါမှာကလေးသူငယ်ဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေအတိုင်းလိုက်နာစစ်ဆေးစီရင်မှုလို့တာပေါ့နော်နောက်ပြီးတော့တခါကလေးသူငယ်အကျဉ်းသားတွေကိုလူကြီးအကျဉ်းသားတွေနဲ့ရောထားလို့မရတဲ့တည်ခံထားမယ်အဲ့ဒီဥစ္စာကလည်းကျွန်တော်ဘဝပြည်မှာကအဆောက်အအုံတွေကပြည့်ပြည့်စုံစုံမရှိတဲ့အခါကျတော့ကလေးတွေကလည်းလူကြီးတွေနဲ့ပဲရောနေရတယ်စပင်ဖို့ဆိုတာတော့မှဒီတောင်ပိုင်းတွေတောင်မူတွေကထောက်ကူပေးလို့သာယခုလိုမျိုးစတင်ပေးနိုင်တဲ့အခြေအနေမျိုးဖြစ်တာပေါ့နော်အမှန်တော့မျိုးသမီးတွေဆိုလို့ရှိရင်မျိုးသမီးလေးချင်းသင်္ကန်းကြောင်တွေမျိုးသမီးဂျီဟာတွေဒါတွေကိုပို့ပြီးတော့မှကလေးတွေရဲ့ဘဝတိုးတက်ကောင်းဖို့အတွက်သင်တန်းနေတော့လကောင်းကျောင်းနေတော့လကောင်းဆက်လက်ဓာပြီးနေအောင်ဆောင်ပေးရမှာဖြစ်တယ်အဲ့ဒီလိုမျိုးမလုပ်ပေးနိုင်ပဲနဲ့အခုကတော့အိုးဘိုးအချင်းထောင်နေမှာမှရောက်မှသာစာမေးပွဲလေးဖြေနိုင်တဲ့ကိစ္စတစ်ခုလိုမျိုးပဲဆောင်ရွက်ပြီးတာကတော့သိတော့မဟုတ်ဘူးလို့ကျွန်တော်ကမြင်ပါတယ်ခင်ဗျအ
ဲ့တော့ဒီလူငယ်တွေကိုပြည့်မှုကျွလွန်လို့အချင်းချတဲ့ခါမှာလူငယ်တင်တန်းကျောင်းနေမြန်မာပြည်မှာရှိတယ်လို့တော့ကြားရပါတယ်ဥမာညှက်ဝဆန်းလို့ပေါ့နော်ဒီနေရာမှာဘာဖြစ်လို့အမျိုးသမီးလေးကိုပေါ့နော်လူငယ်တင်တန်းကျောင်းနေရှိရနေဘာဖြစ်လို့အုပ်ဖို့ထောင်ပေါ့နော်လူကြီးထောင်ကိုနှစ်ရှည်ထောက်တန်းဆယ်နှစ်ဆိုတာစောစောပြောတယ်လို့ပဲသူ့ဘဝရဲ့အကောင်းဆုံးချိန်တည်းပါသွားပြီပေါ့နော်ဒါကလည်းကြခံရတဲ့တတိခံကလည်းဘာပဲဆိုတော့ဒီပေါ့နော်မူရစီပြား15ပြားနဲ့ဆိုတဲ့အခါကျတော့ဒီလိုမျိုးမူရစီနဲ့ပတ်သက်ပြီးတော့စီရင်ထုံးနေမှာတောက်စီပြားလေးတွေ့တာ ਨੇ ပေါ့နော်ဆယ်နှစ်ဆိုတာဟာတော်တော်လေးဟိုကာလရှိတယ်လို့ဟိုဆိုရမှာပေါ့န
ော်ဟုတ်လူငယ်တွေဆိုလို့ရှိရင်တော့ဘဝကြီးတစ်ခုလုံးကိုကြောင်းရလမ်းလိုက်တယ်လို့ပြောင်းလဲသွားနိုင်တယ်ကာလ
ဟုတ်ကဲ့အဲ့တော့တရားသူကြီးကဘယ်လိုမျိုးဒီအမှုကိုစစ်ဆေးပြီးတော့ပေါ့နော်ဒီလိုမျိုးဆယ်နှစ်အထိချနိုင်လို့တဲ့ဆုံးဖြတ်ချက်ရောက်လာတဲ့ပေါ့နော်ဦးမင်းလူနည်းနည်းတုံးတက်ပေးပါလားလက်ရှိတရားရေးစနစ်ပေါ်အခြေခံပြီးတော့ပေါ့နော
်ဥပဒေအမှန်တိုင်းတုံးတက်မယ်ဆိုလို့ရှိရင်တော့အဲမပြည့်သေးတဲ့ကလေးအရွယ်လေးဖြစ်တယ်နောက်ပြီးတော့ပထမအချိန်ကျူးလွန်တာလည်းဖြစ်တယ် ကလေးရဲ့အနာဂတ်ဒီမှာပြည့်စည်ဖို့အတွက်တင်းတင်းနဲ့ပြစ်ဒဏ်မဲ့ချမှတ်ပေးရမယ်ဆိုတာကိုကျွန်တော်တို့ဒီကလေးသူငယ်ဥပဒေဒီမှာအတိအင်းပြဋ္ဌာန်းထားတာဖြစ်တယ်။တို့တော်လည်းပဲယခုအမိန့်ချလိုက်တဲ့တရားရုံးကပြဋ္ဌာန်းချက်တွေညွှန်ကြားချက်တွေကိုလည်းလိုက်နာပြီးဆောင်ရွက်ခဲ့ဟန်မတူ။အဲဒါကြောင့်လည်းအခုလိုမျိုး10နှစ်အထိဖြစ်လာတဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်တို့မြင်တယ်။အဲ့တော့မူရင်းစီဝါဖမ်းမိရင်ဖမ်းမိတဲ့အတိုင်းဒါပေါ်မှာဆေးပြားတစ်ထောင်လောက်မိတယ်တစ်ထောင်လောက်မိတယ်ဆိုလို့ရှိရင်တော့ထောင်နံဘလောက်၃၄ပြားဆေးပြားလောက်မိတယ်ဆိုလို့ရှိရင်ထောင်နံဘလောက်အဲ့ဒီလိုမျိုးလဲသတ်မှတ်ထားတဲ့သတ်မှတ်ချက်တွေလည်းရှိပါတယ်။သို့တော်လည်းပဲဒီကိစ္စမှာကတော့ကျွန်တော်ထင်တာရဲရဲဥရီဝန်ထမ်းရဲတရားသူကြီးရဲဒီကိစ္စမြန်မြန်သူတို့လက်ထဲကလွတ်ရင်ပြီးပြီညနေလွဲကြပြစီရင်လို့ပဲဒီလိုနဲ့နာသွားတယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
။အဲ့တော့ဆက်ဆက်ဦးမင်းလူလူရှင်းပြတယ်လို့ပေါ့နော်။ဒီကလေးကလည်းထောင်ချစဉ်မှာဒီအသက်16နှစ်တွေ့တဲ့ဆေးပြားလည်း15ပြား။နောက်ပြီးတော့လည်းတကယ်ကြယ်တော့လည်းပြုတ်တဲ့ဆိုင်မှာတွေ့ရတဲ့ဆေးပြားပေါ့နော်။ तू ကအဲ့ဒီနေရာမှာရှိနေလို့သာပေါ့နော်။တကယ်ကြယ်တော့ तू ဖေးပြားတွေရဲ့ပိုင်ရှင်နဲ့မဟုတ်ဘူ
း။ဟုတ်တယ်။ပိုင်ရှင်ကလို့နေနေဟုတ်တယ်။
နောက်တစ်ခုကဒီကလေးမလေးကအခုထေတန်းဆံမှုပဲဖြေတဲ့နေရာမှာလေထောင်ထဲမှာစာကျက်ပြီးတော့ဖြည်းတဲ့နာမှာဂုံတူးသုံးခုတောင်ထွက်တယ်ဆိုတဲ့အခါကျတော့ဒီကလေးမလေးရဲ့ဒီဘဝပေါ့နော်ပြန်လေထူထောင်ရေးအတွက်သူ့မှာလေဆန္ဒလေးရှိတဲ့အခါကျတော့အဲ့ခါကျတော့နိုင်ငံတော်အနေနဲ့အကောင်းဆုံးကလေးမလေးရဲ့ဘဝကိုဘလို့ပြန်လေညှင့်တင်ပေးနိုင်မလဲရှင
်အဲ့ဒီလိုမျိုးဖြစ်ဖို့အတွက်ဆိုလို့ရှိရင်တော့နိနာတဲ့ရှင်လေးဝင်းကျော်ဖက်ကနေပြီးတော့အကျိုးဆောင်လိုက်ပြီးမြင့်ရှင်နေဒီကနေပြီးတော့နိုင်ငံတော်သမရစီတနာခံစားတင်မေဆိုလို့ရှင်တော့ဒါဖြစ်လာနိုင်တဲ့အခြေအနေမျိုးရှိတော့ဘောเนาะပြည်တန်ကြစီရန်လည်းအသက်မပြည့်သေးလည်းကလေးသူငယ်ဖြစ်တဲ့เนาะနောက်ပြီးတော့စစ်စည်းစီရင်ထားတဲ့စီရင်ချက်ကလည်းပြည်မှုနဲ့မလိုက်အောင်ပြင်းထန်လို့ ਨੇ ဒါတွေကိုရှော့ဖို့စဉ်းစားပြီးတော့ဒီကလေးရဲ့နှောင်ရည်တွေမှာဆက်လက်ပြီးတော့ကောင်းမွန်သွားဖို့အတွက်တနာခံစားတင်ပြီးလို့ရှင်လူငင်းချမ်းသာကုန်းနဲ့လှုပ်ပေးပါဆိုလို့ရှင်တော့ဒါသမရမှာတော့ဒီလွတ်နိုင်တဲ့အခွင့်အရေးရှိတော့ဒါကတော့ဖြစ်နိုင်ပြီလို့ကျွန်တော်မြင်ပါတယ်။အဲ့တော့ဥပဒေတက်ချွန်းနားလေသေးသူတူကနေပြီးတော့အမှုကိစ္စကိုအသေးစိတ်ပြန်နေပြီးတော့သုံးသပ်ပြီးတော့မှဒါရှော့ပေါ့ပြီးသေးနေဆိုတဲ့အကြောင်းပြပြီးတော့အတနာခံစားတင်နေဆိုလို့ရှိရင်တော့ဒီကိစ္စကနိုင်ငံတော်သမရရဲ့ငင်းညာမှုနဲ့လူငင်းချမ်းသာခွင့်ရနိုင်တယ်ပြန်လေလွတ်လာနိုင်တယ်လို့ကျွန်တော်မြင်ပါတယ
်။မရှင်လေဝေချောကလည်းသူ့အနေနဲ့စီးပွားရေးတက္ကသိုလ်ဆက်တဲ့ချိန်နဲ့ဆိုတဲ့ခါကျတော့သူ့ကိုစားပေါ့နော်သူစီးပွားရေးတက္ကသိုလ်ဆက်တဲ့နိုင်မှုဘယ်ရှိနေရဲ့အသင်ကဆောင်ရွက်ပေးနိုင်မလဲဆိုကျွန်တော်တို့စောင့်ကြည့်ရမှာပေါ့နော
်အဲဒီရှိနေကွန်ရက်အသင်ကိုဆက်သွယ်ပြီးတော့အကူအညီတောင်းနေဆိုလို့ရှိရင်ရှိနေကွန်ရက်ကသူကလိုက်လေလေးနဲ့အကူအညီပေးမယ်လို့ပဲကျွန်တော်ထင်တယ
်အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါအခုတော့သိပ္ပံနဲ့နှိပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ပြပေးမှာဖြစ်ပါတယ
်ဒီတစ်ပတ်တော့ high speed camera လို့ခေါ်တဲ့မြန်လုံးမြင် camera အကြောင်းကိုပြောပြပေးပါစီတစ်စက္ကန့်ကိုပုံရိပ်ပေါင်း250ကနေ500လောက်ထိပုံဖမ်းနိုင်တဲ့ကင်မရာကိုမြန်လုံးမြင်ကင်မရာလို့ခေါ်နိုင်ပါတယ်။ဒီမြန်လုံးမြင်ကင်မရာကိုတီထွင်ဖို့အတွက်ဘာကြောင့်လိုအပ်လာပါသလဲ။ယူပဗေဒပညာရှင်ဒေါက်တာပရိသတ်တင်ကအခုလိုရှင်းပြပါတယ်
။လွန်ခဲ့တဲ့အနှစ်100လောက်ကအတန်တိတ်ခက်ကရုပ်ရှင်ကြည့်ရင်ချာလီချက်ပရင်ရုပ်ရှင်မျိုးပေါ့နော်။မင်းသားမင်းသမီးတွေဟိုဇက်တောက်နဲ့ခုန်နေတာကိုမြင်ရပါမယ်။အဲ့ဘာကြောင့်လဲဆိုတဲ့အခါကျတော့ပလင်းအလိတ်နဲ့ရိုက်ရတော့ရိုက်တဲ့အခါကျတစ်စက္ကန့်ကိုသူက14ပုံနဲ့18ပုံပဲရနိုင်ပါတယ်။ပြီးတဲ့ပုံပြီးမြန်ပြီးမရနိုင်ပါဘူး။ပြန်ပြတဲ့အခါကျတော့သူလက်ကလေးနဲ့လှည့်ရတယ်။သူလက်ကနှေးလိုက်မြန်လိုက်ဆိုတဲ့အခါကျဇတ်ဖြစ်နေတာပေါ့။ flick လို့ခေါ်ပါတယ်။ flicker ဆိုတာရုပ်ရှင်မင်းသားမင်းမီတုံတုံဖြစ်နေတာပေါ့နော်။နောက်ပိုင်းကျတဲ့အခါကျတော့ National TV System NTSC ပေါ့နော်။နှုန်းကတစ်စက္ကန့်ကိုပုံ30နှုန်းပေါ့နော်။ PD ကြကြတော့29.69တစ်စက္ကန့်ကိုပုံရိတ်နဲ့ရိုက်တဲ့ကင်မရာတွေအသုံးပြရမယ်ဆိုပြီးတော့သူစန်ထားပါတယ်။ဘာလို့ဆိုတော့ကျွန်တော်တို့မျက်လုံးကတစ်စက္ကန့်ကိုပုံအစိတ်လောက်အမြန်နဲ့ရုပ်ရှင်ဒါမှမဟုတ်ဗီဒီယိုကင်မရာရဲ့နှုန်းကိုကြည့်လိုက်လို့ရလို့ရှင်။မျက်လုံးကဒါကိုတောက်လျှောက်မြင်သွားတယ်ပေါ့နော်။ဒါပေမဲ့တဘာဝမှာဖြစ်ပြနေတဲ့ဟာတွေကသိမ့်မြန်တယ်ပေါ့နော်။ဥပမာအားဖြင့်မြင်းကကစုံပေါက်ပြေးနေတယ်ဆိုလို့ရှိလို့ဒီမြင်းကမြေကြီးကိုဘယ်အချိန်မှထိလို့ဘယ်ခြေောက်ကထိတာလဲဆိုတော့ ိတ်စိတ်ဝင်စားကြတာပေါ့နော်လွန်ခဲ့တဲ့အနှစ်50တရာလောက်အဲ့ဒီကနေပြီးတော့မှဒီမျက်နှုံးနဲ့ကင်မရာဘယ်လိုလုပ်မလဲဘယ်လိုရိုက်ယူမလဲရိုက်ရိုက်တဲ့အခါမျက်နှုံးက10စက္ကန့်ကိုကားချက်ပေါင်း200 300လောက်အထိရိုက်တကယ်တမ်းပြန်ကြည့်တဲ့အခါကျတော့10စက္ကန့်ကို15ပုံပုံ20လောက်ကြည့်တဲ့အခါကျတော့တဘာဝရေလှူရှာနေတဲ့အမြန်ကိုတဖြည်းဖြည်းချင်းပေါ့နော်တဆင့်စီတဆင့်စီမြင်ရတာပေါ့
တဘာဝရဲ့လှုပ်ရှားမှုအစ်စ်ကိုဒီလိုမြင်လာဖို့အတွက်သုံးရတဲ့ကင်မရာရဲ့မှန်သားအပြင်ပုံရိပ်တွေအများကြီးကိုတိတ်နိုင်မဲ့ဉာဏ်ပညာသစ်ပေါ်လာမှသုံးလာနိုင်တာဖြစ်ပါတယ
်ကင်မရာရဲ့ဓာတ်ပုံရိုက်တဲ့မှန်သား CMOS ပေါ့နော် Complementary Metal Oxide Semiconductor ဆိုတဲ့ CMOS ကအရင်မြန်ပါတယ်အဲ့ဒါနဲ့သုံးရပါတယ်တစ်စက္ကန့်ကိုပုံ900တပုံကို data ပေါင်းက10 megapixel တစ်စက္ကန့်ကိုပုံပေါင်း900လောက်ကို10 megapixel နဲ့တန်းတစ်ဆယ်လောက်ရှိတဲ့ data နဲ့မြောက်တစ်စက္ကန့်မှာเนาะအဲ့တော့တမနစ်ရိုက်မယ်ဆိုလို့ရှိရင်ဘယ်လောက်တောင်များလဲအဲ့တော့ဟို data ကိုတိမ့်ထားနိုင်တဲ့ computer တွေအမြန်ဆုံးတိမ့်နိုင်တဲ့အမြန်ဆုံးရိုက်နိုင်တဲ့ camera တွေပေါ်လာတယ် video camera တွေပေါ်လာတဲ့အခါကျတော့မှသုတေသနလုပ်ရတာတွေကပို့ပြီးတော့အောင်မြင်လာတယ်ပို့ပြီးတော့တဘာဝအချက်လက်တွေရဲ့သုတေသနတွေကိုတိတိချာချာလုပ်နိုင်ပါတယ
်ဒီမြန်လုံးမြင် camera ကိုဘယ်နေရာတွေမှာသုံးနေပါသလဲ
မြန်နှုံးမြင်ကင်မရာနေရာတကာမှာသုံးပါတယ်သုံးအောင်သုံးပါမလားလို့မထင်တဲ့နေရာပါလဲဆိုလို့ရှိရင်မိတ်ကအလှကုန်နောက်ဆက်ပြရည်အဲ့ဒါကြီးသူတင်နာလုပ်တဲ့အခါကျတော့မိတ်ကတကူလိန်နဲ့ဘော်ဒီလိုရှင်းဆိုပါလို့အဲ့ဒါမျိုးဘလောက်ချောမွနေအောင်လိမ့်နိုင်လဲဆိုတဲ့ဟာသူ့ရောတဲ့ဓာတုပေဒါတွေရောတဲ့အခါမှာဘလောက်အမြန်နဲ့ရောလဲဆိုတော့သူကမြန်မြန်ရောလीကောင်းလीလားရန်ရောနေတဲ့အချိန်မှာဘာဖြစ်နေလဲဆိုတဲ့ဟာကိုသိကျင်တဲ့အတွက်သူလုပ်ရတာပေါ့
နောက်သုံးကြတဲ့နေရာကတော့ကားလုပ်ငန်းမှာဖြစ်ပါတယ်
ကား engine တကူဘလောက်အထိကောင်းနေတယ်လဲဆိုတဲ့ဟာကားရဲ့ timing ပဲ။နောက် engine မှာရှိတဲ့ valve တွေခုန်နေတာပေါ့နော်။ခုန်နှံမှန်ရဲ့လား။ဆိုတော့မျက်စိနဲ့ကြည့်လို့မရအောင်လေ။တစ်စက္ကန့်ကိုအချိန်ပေါင်း900 1000မကခုန်နေတဲ့ဟာဆိုတော့မျက်လုံးနဲ့မမြင်ရတဲ့အတွက်တစ်ဆင့်စီဘလို့ပြောင်းလဲသွားလဲ။ valve လေးတွေခုန်နှံမှန်တလားမမှန်လားဆိုတာကိုမျက်နှုံးမြင်ကင်မရာနဲ့ engine ကိုဓာတ်ပုံရိုက်လိုက်တယ်။ရိုက်တဲ့နှုံးကအယမ်းမြန်ပြီးတော့ကြည့်တဲ့နှုံးကတအားလျှော့ချလိုက်တော့တစ်ဆင့်ပြီးတစ်ဆင့်ဘာတွေပြောင်းသွားလဲ။ဘလို့ပြောင်းသွားလဲဆိုတာကိုသိနိုင်ပါတယ်။အနောက်တစ်ခုသိအရေးကြီးတာပေပီပေါ့နော်။ကားမောင်းသမားတို့ပက်ဆင်ဂျာတွေဟိုဘာပဲတိုက်မိတိုက်မိပေါ့နော်။ကားဘော်ဒီမှာကျိုးပယ်ပြီးတော့လူအန္တရာယ်ရောက်အသက်အန္တရာယ်ဖြစ်နိုင်ပါတယ်။အဲ့တော့အဲ့လိုမဖြစ်အောင်ဒီကားဘော်ဒီရဲ့ structure ကဘယ်နေရာမှာစပြီးကျေသွားလဲဆိုဘာကြောင့်ကျေသွားလဲဆိုတာကိုမျက်နှုံးမြင်ကင်မရာနဲ့ရိုက်ပြီးတော့မှသူ့ slow motion ပြန်ကြည့်တော့မှဒီကားဘော်ဒီဒီဇိုင်းစောက်တဲ့အခါဒီတဲ့ပို့ပြီးကားအောင်လှုပ်ဖို့သူတည်တနာတိတ်အတုံးဝင်ပါတယ
်။အားကစားမှာအတုံးတင်တာကိုကြည့်ရအောင်ပါ
။ဂေါက်တီရိုက်လိုက်တဲ့အခါကိုလွှဲတဲ့ဟန်လွှဲပုံလွှဲနည်းနဲ့ဒီဂေါက်တန်ရိုက်လိုက်တဲ့အခါကြလို့ရှိရင်ဘယ်နေရာမှာထိသွားလဲဆိုတာကိုမမြင်နိုင်ပါဘူး။ဂိုက်လေးရာလောက်ကိုနော်၄-၅စက္ကန့်အတွင်းရောက်သွားအောင်ဒီလောက်မြန်တဲ့နှုံးနဲ့ရိုက်လိုက်တဲ့ဟာဂေါက်တီရဲ့ဘယ်နေရာမှာထိတယ်လဲဂေါက်တီကဘလို့ပိန်သွားတယ်လဲပြန်ဖောင်းလာတယ်လားဂေါက်တီဒီဇိုင်းလုပ်တဲ့ဟာဂေါက်ရိုက်တဲ့အတန်သူတည်တနာလုပ်တာလဲဒီမျက်နှုံးမြင်ကင်မရာနဲ့ပဲကြည့်လို့ရတယ်နောက်အားကစားသမားတွေဒိုင်ဗင်ထိုးတာဆိုရေထဲကိုတဲ့တယ်လေးကျသွားအောင်ရေတွေဖွာမသွားအောင်ဘယ်နည်းနဲ့ဘလို့ထိုးဆင်းလိုက်လဲတဲ့နေရာမှာမှားနေတယ်လဲနောက်ဘောလုံးကန်တာတော့မှသူတို့ high speed ကင်မရာနဲ့ရိုက်ပြီးတော့သူတည်တနာလုပ်ပါတယ်ကန်လိုက်တဲ့ဟာခေါင်းနဲ့တိုက်လိုက်တဲ့ဟာဘယ်နေရာမှာတိုက်လို့ရှိရင်ဘောလုံးကခုလူချင်းတဲ့နေရာကိုရောက်အောင်လုပ်လို့ရတယ်လေဆိုပြီးပြစီရ high speed ကင်မရာနဲ့ရိုက်ပြီးတော့မှပြန်တင်ပေးပါတယ
်ကာကွယ်ရေးအတွက်ကဘယ်နေရာတွေမှာသုံးပါသလဲ
ပနက်နဲ့ပြစ်လိုက်တဲ့အခါကြလို့ရှိရင်တစ်စက္ကန့်မီတာပေါင်းမြောက်များစွာနဲ့ခါရဲဒိုင်းကနေထွက်သွားတဲ့အခါကြတော့ကြီးကအင်ဂျီမှာကြီးစံရဲ့ထိပ်ဖူးကဘလို့ကွဲပြီးဝင်သွားတယ်လေမကွဲအောင်ဘလို့ပစ္စည်းများသုံးမလဲကြည်စံရဲ့အချိန်ကြောင့်ဘယ်နေရာမှာကွဲလို့မကွဲအောင်ဘာလုပ်မလဲနောက်ဘုံပောက်ကွဲတဲ့ဟာဘယ်နေရာမှာဘယ်အချိန်မှာပောက်သွားတဲ့အခါကျဘလို့ထိကိုက်မှုဖြစ်နိုင်တယ်လေဘလို့ကာကွယ်နိုင်တယ်လေအဲ့ဒါအစပေါ့ဉာဏ်နှုံးမြင်ကင်မရာတွေနဲ့ကာကွယ်ရေးမှာလည်းသုံးကြပါတယ
်စိတ်ပညာမှာကျတော့
စိတ်ပညာစိတ်ဝင်စားစရာလေးတစ်ခုပြောပါဦးနာချီလိုက်တဲ့အခါနှာခေါင်းထဲကထွက်လာတဲ့အေးအမှုန်တွေကဘယ်နှုံးနဲ့ဘလောက်ထွက်သွားလဲဆိုတဲ့ဟာကိုသိကျင်ကြတယ်သိကျင်တာတခြားကြောင့်မဟုတ်ယောဂကူးဆက်တဲ့ဟာဘာကြောင့်ကူးဆက်တယ်လဲဟတ်ချိုးဆိုပြီးတော့တခါတန်းချီလိုက်တဲ့အခါတစ်စက္ကန့်အတွင်းမှာမီတာ200လောက်နဲ့ကိုထွက်သွားတာတချို့ကြတဲ့အခါကျအမှုန်လေးတွေကတေးလွန်အားကြီးတဲ့အတွက်ထွက်တာသွားတယ်ပတ်ဝန်းကျင်နားမှာနေနေတယ်တဖြည်းဖြည်းချင်းပြန့်သွားတဲ့ဟာကိုကြည့်ဖို့အတွက်ကဒီမျက်နှုံးမြင်ကင်မရာနဲ့နှာခေါင်းထဲကထွက်လာတဲ့ဒီအေးအမှုန်လေးတွေဘယ်နေရာကိုဘလောက်အထိတွားနိုင်လဲရွေအစားပေါ်မူတည်ပြဘလောက်အထိပြန့်သွားနိုင်လဲဆိုတဲ့ဟာကိုသူတည်တနာလောက်တာသိစိတ်ဝင်စားဖို့ကောင်းပါတယ
်ဒေါက်တာပရိသတ်တင်မှာ ဉာဏ်လုံးမြင်ကင်မရာကိုဇီဝသိပ္ပံနဲ့အာကာသစူးစမ်းရေးတွေမှာဘယ်လိုသုံးနေကြလဲဒီလိုတီးထွင်လာနိုင်တာကြောင့်လူသားတွေအတွက်ဘယ်လိုအကျိုးရှိလဲဆိုတာတွေကိုနောက်တစ်ပတ်မှာဆက်ပြီးသင်ပြပေးဖို့ရှိတယ်ဆိုတာကိုပြောချင်ရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်
တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကန္တဖြစ်ပါတယ်ခင်ဗျာ VOA ကနေအစီအစဉ်နေဆက်ပြီးတင်ဆက်နေပါတယ
်မရိဒန်ဆူရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ISIS အကြမ်းဖက်အဖွဲ့ရဲ့လက်ကမူဆူမျိုးကိုပြန်ရဖို့အီရတ်စစ်တပ်ရဲ့6လကြာစစ်ဆင်ရေးအဆုံးသတ်ပါတော့မယ်အချမ်းဖက်သမားတွေဟာမိုးစုမျိုးကိုတင်ထားပြီးဘက်ဂရက်မျိုးကိုပါတင်ဖို့ရည်ရွယ်ခဲ့ပေမဲ့အခုလိုအီရတ်စစ်တပ်လက်ထက်မိုးစုမျိုးပြန်ရောက်လာပြီးမျိုးရဲ့အနောက်ပိုင်းအလံဝေးလာတဲ့နေရာကဟိုတကွက်ဒီတကွက်ပုံအောင်နေတဲ့လက်တဆုပ်စာလောက်ပဲကျန်မာတော့တယ်။ဒါကလည်းနောက်ဆုံးလက်ကျန် ISIS အချမ်းဖက်သမားတွေတုတ်တင်ခံရတာဒါမှမဟုတ်ဖမ်းဆီးခံရတာမတိုင်ခင်လေးမှသာရှိနေကြတော့မှာဖြစ်ပါတယ်။ဒါပေမဲ့အချမ်းဖက်သမားတွေဟာသူတို့ရဲ့နောက်ဆုံးချိန်ကိုပြင်ဆင်နေကြတာကြောင့်မိုးစုမျိုးနဲ့လူမှုအပေါ်မှာအရင်ကထက်ပိုးပြီးတော့လူမဆန်ရက်ဆက်ကြမ်းကြုတ်စွာဆက်ဆံလာကြပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကော်မရှင်ရုံးရဲ့အဆိုအရ ISIS တွေဟာပြီးခဲ့တဲ့သတင်းသုံးပတ်အတွင်းလူပေါင်း200ကျော်ကိုတပ်ဖြတ်ခဲ့ပါတယ်။ကလေးငယ်တွေပါဝင်မိသားစုတစုလုံးအသက်ခံခဲ့ကြရပါတယ်လို့ UNHCR အကြီးအကဲဇာယီရာဒက်အယ်ဟူစိန်ကပြောပါတယ်။သူကသူတို့မိသားစုတွေနဲ့ဘေးလွရာကိုထွက်ပြေးရင်အပြစ်မဲ့ကလေးတွေကိုပြစ်တက်သွားခဲ့ကြပါတယ်တကယ်ကိုပဲသူတို့လောက်ရက်တွေနဲ့ထိုက်တန်တဲ့ပြစ်တင်ရှုတ်ချစရာစကလုံးတောင်းမှရှာလို့မရပါဘူးဒါတွေဟာစစ်ရာဇဝတ်မှုတွေဆိုတာထင်ရှားပါတယ်လို့လည်းဆက်ပြီးတော့ပြောသွားပါတယ်အတိတ်ကာလတုန်းက ISIS အဖွဲ့ဟာလူသားတွေကိုဒိုင်းတွေလို့အသုံးပြုခဲ့ကြသလိုမြို့ကိုစွန့်ခွာထွက်ပြေးဖို့ကြိုးစားသူတွေကိုလည်းတပ်ဖြတ်ခဲ့ကြပါတယ်ဒါပေမဲ့အခုခါမှာတပ်ဖြတ်မှုနဲ့တခြားနိုင်လိုမင်းတပ်ပြုမှုတွေပိုးပြီးတော့အရှိန်မြင့်တက်လာနေပါတယ် ISIS အဖွဲ့ဟာလူတွေမျိုးကိုစွန့်ခွာမသွားနိုင်အောင်မိသားစုတစုလုံးကိုမြေအောက်ခန်းထဲမှာအစာရေစာမရှိဘဲတော့ခတ်ပိတ်လောင်ထားတာတကားတွေကိုဂဟေစော်ပြီးပိတ်ထားတာလမ်းတွေနဲ့အိမ်တွေကိုပေါက်ကွဲစေမဲ့ပစ္စည်းတွေနဲ့ထောင်ချောက်ဆင်ထားကြပါတယ်ဒါကြောင့်ကျွန်တော်တို့ဟာမိုးစုမျိုးထဲမှာကြံနေသေးတဲ့အကျန်းဖက်တိုက်ခိုက်ရေးသမားတွေကိုနှိမ်နှင်းရမှာအစီအစဉ်တိုင်းဣရတ်လုံခြုံရေးတပ်ဖွဲ့တွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေပါတယ်။အကျန်းဖက်အဖွဲ့ခေါင်းဆောင်ဒိုင်းဟာအညိုတကြီးနဲ့အရက်သားတွေရဲ့အသက်ကိုရန်ရှာနေတာကြောင့်ကျွန်တော်တို့ရဲ့အဓိကအကြဆုံးလုပ်ငန်းကအရက်သားတွေကိုကာကွယ်ဖို့ပဲဖြစ်ပါတယ်လို့သမရရဲ့အထူးတန်တမန်ဘရက်မက်ကော့ကပြောပါတယ်။ဒါပေမဲ့အခုလက်ရှိဖြစ်နေတဲ့ရန်သူကိုအမှန်တကယ်ရင်ဆိုင်ရမယ့်အဖြစ်ကိုသတိကြီးကြီးထားကြဖို့တကယ်အရေးကြီးပါတယ်။သူတို့ဟာလူသက်သမားတွေ၊အရင်ဆိုင်တွေ၊မိုးစုမျိုးတွေမှပိတ်မိနေတဲ့အရက်သားမှန်သမျှနဲ့လူသားတူတရက်လုံးကိုချင်းချောင်နေတဲ့သူတွေပါ။အကျန်းဖက်သမားတွေပြန်ပြီးဆွဲခံထားရတဲ့မိုးစုမျိုးစုမျိုးသားတွေလွတ်မြောက်ရေးအထောက်ကျိုးပန်းနေကြတဲ့ IRA လုံခြုံရေးတပ်ဖွဲ့ဝင်တွေကိုကူညီနိုင်သမျှကူညီဖို့ကျွန်တော်တို့ဘာမဆိုလှုပ်သွားမှာဖြစ်ပါတယ်လို့လည်းသူကပြောသွားခဲ့ပါတယ်ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မှကြောင်းသိစေအပ်ပါတယ်ခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပ
ါမြန်မာနဲ့အီရတ်ကိုခလီးစစ်တပ်အသုံးပြုတဲ့နိုင်ငံများဆင်းကနေအမေရိကန်ကပယ်ဖျက်တော့မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောကြားလိုက်ပါတယ်ဒါဟာ Trump အစိုးရအနေနဲ့လူခွင့်ရေးထက်လုံခြုံရေးနဲ့တန်တမာရေးအရာအဆင်ပြေမှုကိုဦးစားပေးတယ်လို့အဆွတ်ဆွဲခံလာရနိုင်ကြဖြစ်ပါတယ်လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ဖြစ်တဲ့ Human Rights Watch အဖွဲ့ကြီးကတော့မြန်မာနိုင်ငံကိုဒီဆင်းကနေပယ်ဖျက်တာအချိန်မတန်သေးတဲ့လုပ်ရလို့ဝေဖန်လိုက်ပါတယ်ဒီလိုရုပ်သိမ်းလိုက်တဲ့အတွက်ကလေးတိုင်းငယ်တွေချွန်ပြုတ်ခံမှုလူခွင့်ရေးအချိုးဖောက်ခံမှုပိုများလာနိုင်တယ်လို့လည်းပြောပါတယ်။ဒါပြင်မြန်မာနိုင်ငံစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့တို့ကိုကလေးစစ်တပ်အုံပြည့်ရဲ့ဆင်းမှာထည့်ထားတဲ့ကုလသမဂ္ဂနဲ့လည်းသဘောထားကိုလွဲနိုင်ပါတယ်။တောက်ကြနေမှာပဲမြန်မာအစိုးရစစ်တပ်ကတပ်မတော်မှရှိနေတဲ့ကလေးစစ်သား68ယောက်ကိုပြန်လွှတ်ပေးလိုက်တယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ဌာနကိုယ်စားလှယ်ကပြောပါတယ်။မြန်မာအစိုးရဟာ2012ကလေးစစ်သားအုံပြည့်မှုပပျောက်ရေးဆိုင်ရာကုလသမဂ္ဂနဲ့စာချုပ်ချုပ်ဆိုခဲ့ခြင်းကစပြီးကလေးစစ်သားစုစုပေါင်း849ယောက်ကိုပြန်ပြီးလွှတ်ပေးခဲ့တာပါ။တောက်ကြနေမှာဥရောပသမဂ္ဂရဲ့အစည်းအဝေးမှာဗြိတိန်မှနေနေကြတဲ့ EU ကနိုင်ငံသား၃သန်းကန်တမာနဲ့ပတ်သက်ပြီးဗြိတိရှ်ဝန်ကြီးချုပ်ကဆွေးနွေးခဲ့ပါတယ်။ဒီ EU နိုင်ငံသားတွေအနေနဲ့ဘယ်သူမှဗြိတိန်နိုင်ငံတဲကနေထွက်ခွာသွားဖို့မလိုဘူးလို့လည်းပြောကြားလိုက်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်မှုအစီအစဉ်ထုတ်လွှင့်မှုနန်းလောင်ဖြစ်ပြီးတော့အတန်ထွင်းအင်ဂျင်နီယာရော Keith Thom ဖြစ်ပါတယ်ဒီမနေ့အတွက်အစီအစဉ်တွေကိုလိုင်းနိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပါသောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.